Welcome to the Voice of America in Burmese.
Mingla mne khema shin. Washington DC myo ro American tan ga 2016 khu ne January 16 ye snin ni mne phe season dwe sat tin ni ba bi. 9 meter 24 30 ne 40 ro ga ni dai yai phan yu na sin nai ma le shin.ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချမ်းနဲ့အတူညင်ညာပေးမှာပါ။အင်ဒိုနီးရှားနိုင်ငံမှာချက်သပတိနေ့အတိုက်ခတ်ခံခဲ့ရပြီးနောက်ပိုင်းဂျကာတာအနီးတစ်ဝိုက်နဲ့အနောက်ဂျာဗာဆူလာဝါစီဒေသတွေမှာရဲတွေကစီးနင်းရှာဖွေမှုတွေလုပ်နေပါတယ်။ဆိုမားလီးယားနိုင်ငံမှာတော့အာဖရိကတပ်မတ်ကရဲ့စစ်အခြေစိုက်စခန်းကိုအယ်ရှဘပ်စစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်တဲ့အတွက်ဒါဇင်နဲ့ချီးပြီးတေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။မကွန်နီ
ကောင်းပါပြီရှင်ဒီကနေ့မနေ့ပိုင်းမှာတော့ NLD ကရွေးကောက်ခံလွှတ်တော်အမတ်တွေရဲ့အရေးချင်းဟာအားရကျဉ်းနှက်စရာကောင်းတယ်လို့အရေးချင်းစစ်တဲ့စာမေးပွဲရလမှာဖော်ပြနေတဲ့ကြောင့်အခုလိုကြားရပါမယ်
။ဘာလို့စစ်ကြည့်ရခါမှာကျွန်တော်ကုစတယ်ပြရကျွန်တော်တင်လာတဲ့အများကြီးကုတော်အတွေ့ရတယ်။တကယ်ကိုကျူးစားကြတယ်ဒီလိုရှိအစိုးကြီးမြန်မာနိုင်ငံ
NLD ဘ ਹੁ အစင်တာဝန်ရှိသူတဦးရဲ့ပြပြချက်ကိုနားဆင်ရမှာပါပြည်내နှစ်တိုင်းပါဝင်ဆွေရဖွဲ့စည်းရေးမှာမျိုးသားရင်ကြားစီရေးကိုအခြေခံပြီးတော့တိုင်းရင်းသားပါတီတွေကိုပါဖိတ်ခေါ်ဖွဲ့စည်းသွားမယ်အကြောင်းရွေးကောက်ပွဲအနိုင်ရပါတီတာဝန်ရှိသူတွေကပြောပါတယ်ဘ ਹੁ သကောင်စီးရင်ဌာနကထုတ်ပြန်မဲ့တိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေထုတ်ပြန်ရေးအမိပြောင်းနာနဲ့ပညာရှင်တွေနဲ့ညှိနှိုင်းတိုင်ပင်မှုတွေပြီးမှထုတ်ပြန်နိုင်မှာဖြစ်လို့နောက်ကြအောင်မယ်လို့ဆိုပါတယ်ဒီလိုသတင်းဆောင်မတွေနဲ့အတူဒေတာရင်းသတင်းဆောင်မတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မနန္ဒာချန်တို့ကကြီးညာပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာချက်သပတိနေ့ကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးရဲတပ်ဖွဲ့ကနေရာတချို့မှာရှာဖွေစီးနှင်းမှုတွေလုပ်ခဲ့ပြီးအကြမ်းဖက်သမားလို့တန်ရရှိသူတဦးကိုအသေးရမည်တလို့အ ਨੇ ဆုံးနောက်နှစ်ဦးကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျကာတာမြို့အနီးတစ်ဝိုက်ပြင်အနောက်ဂျာဗာနဲ့အလယ်ပိုင်းဆူလာဝါစီဒေသတွေမှာလည်းရှာဖွေစီးနှင်းမှုတွေလုပ်ခဲ့တာဖြစ်ပြီးချက်သပတိနေ့တိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့ကြေညာခဲ့တဲ့ IS အဖွဲ့နဲ့ဆက်နွယ်နေသူတွေရှိမယ်နေရာတွေကိုအဓိကထားပြီးရှာဖွေစီးနှင်းခဲ့တာပါ။သူတို့ဟာဂျကာတာတိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိမရှိတော့အခုထိမသိရသေးပါဘူး။ချက်သပတိနေ့မှာတေဆုံသွားသူတဦးကတော့အရင်တုန်းကအင်ဒိုနီးရှားကိုအမေရိကန်သမ္မတဘရက်အိုဘားမားလာရောက်လဲပတ်စင်မှာကြီးစံတွေလက်ဝဲတွေ့မှုနဲ့ဖမ်းခံခဲ့ရသူဖြစ်တယ်လို့အင်ဒိုနီးရှားအမျိုးသားရဲအရာရှိချုပ်ဘာဒရိုဒင်ဟက်တီကတောက်ချာနေမှာပြောပါတယ်အမေရိကန်ပါဝင်နိုင်ငံတချို့ကသူတို့ရဲ့တန်ရုံတွေကိုတောက်ချာနေမှာပိတ်ထားပါတယ်ကမ္ဘာပေါ်မှာလူ့ရေအများဆုံးမွတ်စလင်နိုင်ငံမှာ IS အဖွဲ့ကပထမဆုံးအကြိမ်ဖြစ်တိုက်ခိုက်ခဲ့ပြီးတဲ့နောက်တနေ့မှာပဲအင်ဒိုနီးရှားဆွေကမြို့တော်ဂျကာတာကိုဆောင်းလျှောက်ဖို့ရဲတပ်ဖွဲ့အင်အားအပြည့်ချခဲ့ပါတယ်။ဝန်내ကြေကွဲမှုတွေဒေါသတွေထွက်နေတဲ့အင်ဒိုနီးရှားနိုင်ငံသားတွေကတော့ We are not afraid ငါတို့ကြောက်မနေဘူးဆိုတဲ့အဖွဲ့ကိုလူမှုကွန်ရက်မှာအမြန်ဖွဲ့ခဲ့တာပါ။ဒါအပြင်အတိုက်ခိုက်ခံရပြီးနိုင်30လောက်ကြာမှာပဲအတိုက်ခိုက်ခံရတဲ့နေရာမှာဒါဇင်နဲ့ချီလူတွေစုဝေးပြီးအချမ်းဖက်သမားတွေရဲ့လုပ်ရဟာဖျားဟောနဲ့ဆန့်ကျင်တယ်လို့ရှုံချကြပြီးအကျံဖက်သမားတွေကိုတုတ်တင်ဖို့အော်ဟစ်ဖြစ်ကြတာပါအဲ့ဒီနေရာကိုဒေတာကန်တွေနိုင်ငံတကာသတင်းတောက်တွေအများရောက်လာကြတာမို့လူရှုပ်တဲ့တမရင်းလမ်းမကြီးပေါ်ကလမ်းကြောင်းနှစ်ခုပိတ်သွားပါတယ်တမရဂျိုကိုဝီဒိုတို့ကတော့ဆန္ဒပြသူတွေကြောင့်ဘာပြဿနာမှမပေါ်ရဟအရေးပါတယ်လို့ငကိုတိုင်းပြန်ပြီးဖြစ်တော်မယ်အနေထားတွေ့နေရပါတယ်လို့ပြောပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်အကောင့်ထည့်ဖော်နိုင်ရေးအီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇရစ်ဥရောပသမဂ္ဂ EU အစိုးရကိုယ်စားလှယ်ဖက်ဒရီကာမိုဂါရီနီတို့နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့စနေနေ့မှာဩစတြီးယားနိုင်ငံဗီယက်နာမြို့သွားရောက်မှာဖြစ်ပါတယ်နျူကလ িয়ার ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းဖြစ်လုပ်ငန်းအကောင့်ထည့်ဖော်ရေးအစီအစဉ်အရတွေ့ဆုံကြမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာ့ခ်တိုနာကပြောပါရယ်အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းတဲ့ယူရဲချက်နဲ့ဖြစ်တယ်ဆိုတာသိကြမှုရှိစေဖို့အကောင့်ထည့်ဖော်ကြိုးပမ်းမှုတွေမှာတဖြည်းဖြည်းတိုးတက်မှုတွေရရှိနေတယ်လို့လည်းပြောဆိုပါရယ်တစ်ချိန်တည်းမှာပဲကုလသမဂ္ဂနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကအီရန်အနေနဲ့ဂရီးပြုထားတဲ့အတိုင်းနျူကလ িয়ার စီစဉ်တွေရှော့ချမှုရှိမရှိစမ်းစစ်လေ့လာမှဖြစ်တဲ့အတွက်အီရန်ပေါ်နိုင်ငံတကာကပိတ်ဆို့တန်းခတ်အရေးယူမှုတွေရှော့ချနိုင်မှုလမ်းပွင့်လာနိုင်ပါတယ်။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရအီရန်အနေနဲ့ယူရေနီယံတန့်စင်မှုလုပ်ငန်းတွေရှော့ချပြီးတော့စစ်ဆေးသူတွေကိုတင်ပြဖို့နဲ့အပြန်အလှန်အားဖြင့်အရေးယူတန်းခတ်မှုတွေကိုဖြေလျှော့ပေးရမှာဖြစ်ပါတယ်
ဆိုမားလီးယားနိုင်ငံအနောက်တောင်ဘက်ကန်ယန်နယ်စံနားမှာရှိတဲ့အာဖရိကတပ်မတ်ကရဲ့စစ်အခြေစိုက်စခန်းကိုအယ်ရှဘပ်စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက် အာဖရိကသမဂ္ဂလုပ်ငန်းတွေတာဝန်ထမ်းဆောင်နေတဲ့ကင်ညာစစ်သားဒါဇင်နဲ့ချီတေဆုံးရပါတယ်။ဂျီရိုဒေတာမှာရှိတဲ့ LB မျိုးကလေးမှာတောက်ကြံနေမနဲ့အစောပိုင်းအသေးကံဘုံဖောက်ခတ်မှုနဲ့စတင်ခဲ့တဲ့ဝင်ရောက်တိုက်ခတ်မှုကနောက်ပိုင်းမှာတော့အခြေဆိုင်စခန်းကကင်ညာတပ်သားတွေနဲ့ပစ်ခတ်မှုတွေဆက်လက်ပြီးဖြစ်ပွားခဲ့တာပါ။ကင်ညာတပ်တွေရဲ့အခြေဆိုင်စခန်းသားရှိတဲ့ဆိုမာလီယာစစ်တပ်အခြေဆိုင်စခန်းကိုအယ်ရှက်ဘတ်စစ်သွေးကြော်တွေတိုက်ခိုက်ခဲ့တာလို့ကင်ညာကာကွယ်တပ်သားတွေကကြေညာချက်ထုတ်ပြန်ပြောပါတယ်။စစ်သွေးကြော်တွေကစခန်းကိုဝင်ရောက်တိုက်ပြီးမဲ့ကင်ညာတပ်သားတွေကဆိုမာလီယာစစ်သားတွေရဲ့အကူအညီနဲ့ပြန်ပြီးခုခံနိုင်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အယ်ရှက်ဘတ်တွေကဒီတိုက်ပွဲမှာကင်ညာတပ်သား60တေဆုံးတယ်လို့ပြောပေမဲ့ဂီရိုကလက်ထောက်အုပ်ချုပ်ရေးမှူးမိုဟာမက်ဟူစိန်အိုက်ဆက်ကတော့တေဆုံးခဲ့တဲ့ကင်ညာတပ်သား40တဲ့မနည်းရှိပြီးတချို့တပ်သားတွေကအခြေဆိုင်စခန်းကနေထွက်ပြေးနိုင်ခဲ့တယ်လို့ပြောပါတယ်။ဒေတာကန်တွေကတော့ဒီမျိုးအနီးဝန်းကျင်ကိုအယ်ချက်ဘတ်တွေထိန်းချုပ်ထားပြီးသူတို့ရဲ့အလံတွေလွှင့်ထားတယ်လို့ပြောပါတယ်။ဒါပြင်စစ်သွေးကြော်တွေဟာစစ်တပ်ရင်တွေပေါ်ကလက်နက်တွေကိုတင်ထားတယ်လို့လည်းဆိုပါတယ်။ဒီတိုက်ခိုက်မှုအတွက်ကုလသမဂ္ဂတွင်းမှုချုပ်မစ္စတာဘန်ကီမွန်းကရှုံချလိုက်ပြီးဆိုမာလီယာအစိုးရနဲ့လူထုကပံ့ပိုးပေးနေတဲ့အမီဆောင်အဖွဲ့နဲ့အာဖရိကသမ္မတတို့နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့ကုလသမဂ္ဂရည်တည်ချက်ကိုဒီတိုက်ခိုက်မှုကမှေးမြောင်မလုပ်နိုင်ဘူးလို့ပြောပါတယ်။အရှဘအဖွဲ့ကမနစ်ကစက်တင်ဘာမှာလဲအာဖရိကသမဂ္ဂအဆောက်အဦတွေကိုအလားတူတိုက်ခိုက်ခဲ့တာမို့ငင်းချင်းဒိန်းတတဒါဇင်နဲ့ချီတေဆုံးခဲ့ရတာပ
ါဒုက္ခတဲ့ပြဿနာရဲ့ဆင်းရဲဖြစ်တဲ့ရှေ့လေပိုင်းဒေသအာဖရိကနဲ့အာရှတိုက်တို့ကစစ်ပွဲတွေဆင်းရဲမွဲတေမှုတွေကိုဖြေရှင်းနိုင်မှုနိုင်ငံရေးအရာဖြေရှားချဖို့လူသားချင်းစာနာမှုအကူအညီပေးရင်းနဲ့အကြက်တဲ့ပြဿနာစီမံခန့်ခွဲရေးဆိုင်ရာဥရောပကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်ဆီးရီးယားလူထုအနေနဲ့တိုင်းပြည်တွင်းမှာပဲဆက်လက်နေထိုင်ကြဖို့ဥရောပကသက်ဆိုင်ရာအဖွဲ့အစည်းတွေကစီယုံဖြောင်းပြကြတဲ့အစာပြိုကျိုးပန်းမှုတွေရှိနေပြီလို့လဲဆာဗီယာဝန်ကြီးချုပ်နဲ့ဆာဗီယာနိုင်ငံဘဲလ်ဂရိတ်မြို့မှာတောက်ကြနေကတွေ့ဆုံပြီးမှပဲကော်မရှင်နာမင်းကြီးခရစ်စတိုစတိုင်လီယိုနိုကပြောဆိုခဲ့ပါတယ်။ဒုက္ခသည်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းဖို့လိုအပ်တဲ့ဆီးရီးယား၊အာဖဂန်နဲ့အီရတ်နိုင်ငံတွေမှာနိုင်ငံရေးအရာဖြေရှာနိုင်အောင်ကြိုးပမ်းရမယ်။တစ်ချိန်တည်းမှာပဲဆီးရီးယားနိုင်ငံတွေမှာအခြေခံလိုအပ်ချက်တွေကိုထောက်ပံ့ရုံနဲ့မကပညာရေးလိုအစီအစဉ်မျိုးတွေနဲ့ဒုက္ခသည်တွေရဲ့ဂုဏ်သိက္ခာတွေကိုအကာအကွယ်ပေးနိုင်ဖို့တိုင်းပြည်ထဲမှာပဲဆက်လက်နေထိုင်ကြဖို့စီရင်ရမယ်လို့ပြောဆိုသွားခဲ့ပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားနျူကလ িয়ার ဆန့်သတ်မှုလုပ်ခဲ့ခြင်းကစပြီးတရုတ်နဲ့တောင်ကိုရီးယားကာကွယ်ရေးရရှိရေးပထမဆုံးချိန်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နိုင်ငံကိုစလီရီယာတောက်ကြံတွေကတောင်ကိုရီးယားနိုင်ငံဆိုးမှာတွေ့ခဲ့ကြတာပါ။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ဟာကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်ဆွေးနွေးပွဲတွေနှစ်ဆင်လို့လို့ကျင်းပလေရှိပါတယ်။တောင်ကိုရီးယားကာကွယ်ဝင်ကြီးဌာနနိုင်ငံတကာမူဝါဒရေးရာညွှန်ချုပ်ယုံဆောင်ကူဟာတရုတ်မျိုးသားကာကွယ်ဝင်ကြီးဌာနနိုင်ငံခြားရေးယုံဒါရိုက်တာဂွမ်ယွန်ဖီနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার ဆန့်သတ်မှုအတွက်တုံ့ပြန်အရေးယူဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါလေ။
တရုတ်နိုင်ငံနဲ့စစ်ပွဲရေးတိုးတက်မှုနှေးကွေနေတာရေနံစည်းထက်မှန်ကျဆင်းတာတွေပေါ်ဆွေရိပ်မှုတွေကြောင့်တောက်ကြနေကမ္ဘာစုရှယ်ယာဈေးတွေကျဆင်းခဲ့ပါတယ်။အဓိကရေနံစည်းကွက်တွေဖြစ်တဲ့ Brent နဲ့ West Texas Intermediate တို့မှာရေနံစည်းတစ်ပေပါဝဒေါ်လာ30အောက်ထိဈေးတွေကျဆင်းသွားခဲ့တာဖြစ်ပါတယ်။နယူးယောက်မြို့က S&P 500အစုရှယ်ယာဈေးကွက်မှာမွန်းလွဲပိုင်းအယောင်းဝယ်လောက်မှာ 1.8 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ Dow Jones အစုရှယ်ယာဈေးကွက်မှာလည်း 1.8 နီးပါးကျဆင်းခဲ့ပြီးတော့ Nasdaq အစုရှယ်ယာဈေးဟာလည်း3ရာခိုင်နှုန်းအထိထိုးချခဲ့ပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့တော်မှာစံချိန်တင်ဆုပ်ဝနေတဲ့လေထုညဉ့်ညမ်းမှုလျှော့ချဖို့ရည်ရွယ်တဲ့စံသက်ချက်ထူတောက်ကြံနေမှာပြီးဆုံးသွားပါပြီ။ဒီစံသက်မှုကို New Delhi မြို့တော်မှာ January 1ရက်နေ့ကစတင်လာဖြစ်ပြီးမြို့တော်လမ်းတွေပေါ်မှာမာကနန်းကားနံပါတ်တွေကိုမာကနန်းရက်တွေမှာမောင်းခွင့်ပြုပြီးစုံကနန်းကားနံပါတ်တွေကိုစုံကနန်းရက်တွေမှာမောင်းခွင့်ပြုခဲ့တာပါ။2014ကမ္ဘာ့ကျန်းမာရေးအဖွဲ့စံသက်ချက်စစ်တမ်းရ New Delhi ဟာကမ္ဘာပေါ်မှာလေထုညဉ့်ညမ်းဆုံးမြို့တစ်မြို့ဖြစ်သက်ထားပါတယ်။
အနောက်အာဖရိကမှာအီဘိုလာရောဂါကူးစက်မှုဆုံးသက်ပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာခဲ့ပြီးနောက်တစ်ရက်မှာပဲလူသေအလောင်းတစ်ခုမှာအီဘိုလာဗိုင်းရပ်စ်ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့ဆီယာလီယွန်းနိုင်ငံကတာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်။ဒီလဇန်ပိုင်းကနေထိုင်မကောင်းဖြစ်ပြီးသေဆုံးသွားတဲ့အမျိုးသမီးရဲ့ခန္ဓာကိုယ်မှာအီဘိုလာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ
်။စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်တက်နဲ့မနက်တာချန်တို့ကြီးညာပေးခဲ့တာပါ။အခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါရမရှင်။ NLD လွှတ်တော်ကိုယ်စားလှယ်အသစ်အားလုံးအတွက်အရေးချင်းစစ်ဆမေးဝဲတွေအောင်မြင်စွာပြီးဆုံးခဲ့ပြီးရလဒ်တွေဟာအားရကျေနပ်စရာကောင်းတဲ့အကြောင်းပါတီဗဟုအဆင့်တာဝန်ရှိသူတဦးကပြောပါတယ်လွှတ်တော်ကိုယ်စားလှယ်တွေအတွက်အရေးချင်းမြင့်တင်ရေးသင်တန်းတွေမှာပြပရောက်88မျိုးဆက်ပညာရှင်တွေလည်းပါဝင်ကူညီခဲ့ပါတယ်အဲ့ဒီလိုအရေးချင်းစစ်ဆမေးဝဲတွေ NLD အတွက်ဘာကြောင့်လိုအပ်တယ်လဲဆိုတာဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်
2015ရွေးကောက်ပွဲအနိုင်ရတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေအားလုံး2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်လက်တွေအပါအဝင်အရေးချင်းစစ်ဆောင်မွေးပွဲတွေဖြေရမယ်လို့ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလွှတ်တော်ကိုယ်စားလှယ်အသီးသီးနဲ့တွေ့ဆုံပွဲမှာအလေးနက်ပြောကြားခဲ့တာပါအဲ့ဒီနောက်သတင်းပတ်တွေအတွင်းလွှတ်တော်ကိုယ်စားလှယ်တွေအတွက်ပထမဆုံးအကြိမ်အရေးချင်းမြင့်တင်ရေးသင်တန်းအနေနဲ့အတူဆောင်မွေးပွဲတွေကို NLD ဗဟုအဆင့်တာဝန်ရှိသူတွေကစစ်ဆေးခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေတင်မကပဲအခြားဥပဒေပိုင်းဆိုင်ရာအချက်အလက်တွေလွတ်တော်နဲ့ပတ်သက်တဲ့လုံထုံးလုံနည်းစတဲ့ဗဟုသုတတွေကိုပါစစ်ဆေးခဲ့တာဖြစ်တယ်လို့ NLD ဗဟုအဆင့်တာဝန်ရှိသူတဦးဖြစ်တဲ့ကိုမျိုးရန်အောင်သိန်းကပြောပါတယ်။ဒါအပြင်ရလက်တွေဟာအားရစရာကောင်းကြောင်းသူကဆိုပါတယ
်။ဆောင်းဝန်ကြီးတဲ့အခါမှာကျွန်တော်ရွေးချယ်လို့ခုရှိရတယ်။ဒီခုကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ဘာတွေလိုအပ်နေလဲဆိုတော့ပြည်ချင်တယ်။နောက်တစ်ခုကလွတ်တော်ကိုယ်စားလှယ်ဘယ်လိုအားပါလဲ။အန္တရာယ်မျိုးတောင်းပေးချင်တယ်။ဒီကုရဲ့ရေချင်းဆက်တာပါ။အခုကအပတ်စနာပေါ့။ပတ်စနာဆိုတော့ဒီမတော်နိုင်ငံမှာရှိတဲ့ကုစားကိုကိုဝီပေါ့ဒီပတ်စံပြီးလို့ရှိရင်။ဒါရှိဖို့တဲ့ပေါ့။ကြီးရဲ့ခံပါကျွန်တော်မှကျွန်တော်ကိုယ်တိုင်ပေါ့နော်။ဒီဖွဲ့ချက်ကဟိုအစ်စ်တောင်းရှိသူကြောင့်နေလေ။ကျွန်တော်ကိုယ်တိုင်ကြောချင်ပြီးခဲ့ပြီ။ဒီနေ့ဆောင်ရွက်စီကြီးရဲ့ခံပါကျွန်တော်ကိုယ်စားပြရ။ကျွန်တော်တင်လာတဲ့အများကြီးပူတော်အတွေ့ရတယ်။တကယ်ကိုပဲကျူးစားကြတယ်ဒီလိုရှိအစိုးကြီးပြန်မှနိုင်ငံအကြည့်ရောအမြင်ရောအကြည့်ရောကျောင်းစံအရင်ပုံတော့တွေ့ရတယ်ဒီလိုတော့ညချင်တယ်လေ
တင်းနေစရာတွေတဲ့ NLD ပါတီရဲ့ရည်တည်ချက်ကိုအပြည့်အဝနားလည်တဲ့ပြည်ပမှာပညာသင်ကြားခဲ့တဲ့88မျိုးဆက်လူငယ်ပညာရှင်တွေပါဝင်တယ်လို့လည်းကိုမျိုးရန်အောင်သိန်းကပြောပါတယ
်88ရေးချက်ပေါင်းပြီးတော့တော့ဟူအားကြတယ်ပြီးတော့မျိုးစုံနဲ့ငါကလည်းအဝါကြတယ်ငါကလည်းမမစတာတဲ့ PC တဲ့ပြီးတော့မာရီပြန်လာခဲ့ကြတယ်ပေါ့နော်အခုအကြောင်းနဲ့မာရီပြန်လာပြီးတော့ပြင်းနေတဲ့ဆရာကြီးဖြစ်ပါတယ်ကျွန်တော်အနေနဲ့အဖွဲ့ချုပ်ရဲ့ချက်တီအဖွဲ့ချုပ်ရဲ့စတန်ကိုအပြည့်ချနာနေတဲ့ဆရာတွေကိုပဲပြန်ကြောက်ချက်ပြန်ပြထားပါတယ်အဖွဲ့ချုပ်ရဲ့တီချက်အဖွဲ့ချုပ်ရဲ့စတန်ကိုပြန်ချနာမလို့ဘူးလို့ဆန္ဒရှိတဲ့ဆရာတွေကတော့အခုချင်းချင်းပြန်ပြချက်ပြန်ပြတည်ပါဘူးအဲ့တော့သူတို့ကလေးစားလို့ပေါ့ကျွန်တော်တို့ project ကိုစလေရီဘယ်လိုအလားအကျပ်ဖြစ်တာလဲဖြစ်မှာဆိုလို့ပ
ါ NLD လွှတ်တော်ကိုစလေအစ်စ်တွေအတွက်စွဲရင်မြင့်တင်တင်နန်းတွေပေးနိုင်ဖို့အချိန်တိုအတွင်းစီစဉ်ဆောင်ရွက်ရမှာအစပိုင်းကတင်နန်းနေရာအခက်အခဲငွေကြေးအခက်အခဲတွေရှိခဲ့တာပါအစောပိုင်းမှာခရိုနီစီးပွားရေးလုပ်ငန်းရှင်တအုပ်ဖြစ်တဲ့ဥတီစားပိုင်ဟိုတယ်တစ်ခုကိုတင်နန်းနေရာအတွက်အသုံးပြုခဲ့တာကြောင့်ဝေဖန်မှုတွေထွက်ခဲ့တယ်လို့လက်ရှိအစိုးရရဲ့ဖိအားပေးမှုကလည်းခံခဲ့ရတယ်လို့ကိုမျိုးရန်အောင်သိန်းကပြောပါတယ
်။အဲ့တော့ဥတီစားကတည်းကလည်းတော့အဲ့ဒီအောင်ကျွန်တော်တို့လည်းပြည်တုံးနေပေါ့နော်။ပြည်တုံးပြည်တုံးတော့သမဏရောနေပြီးတော့တားတယ်။ဟိုတယ်ကြီးဝင်ကြီးကိုလည်းနေပြီးတော့လာပြီးတော့ဘုံထုတ်ခိုင်းတာပြကျွန်တော်တင်နေလို့လို့စားအချင်းပေါ့ဝင်ဘုံထုတ်ခိုင်းတာဥတီစားနေပြီးတော့ဒီလိုမောင်းထုတ်နိုင်လို့ဆိုပြီးတော့မှသူစက်ခံပြတာပေါ့နော်။ပြီးတော့ဆိုတော့လည်းဘာဥတီစားကိုလည်းပဲအစိုးရနေပြီးတော့ဖိအားပေးတာခဏရကျွန်တော်ပြနေရတယ်။ဒီကတော့ဒီအနေဒီလွတ်တော်ကွန်ဖရင့်တွေကိုလူယူနေရပေးရမှာပေါ့။ဒါတော့ကျွန်တော်မြင်တာကအစိုးရမြင်တာကတော့ဒီကုစရေကိုမတက်မရပေါ့။နိုင်ငံလက်ကြီးကတက်မရဆိုတာမျိုးဖိအားပေးတာကိုကျွန်တော်ခံစားရတယ်ပြ။ဒါတော့ဥတီစားကိုသူတရားစွဲဖို့တော့ဖြစ်စင်ရတယ်ကျွန်တော်ပြောရတယ်။အဲ့ဒီပုံမှန်လည်းပဲဥတီစားပတော်ကိုလူလက်ခံကိုကျွန်တော်ပြထားတယ်ပြ။
ဒီတော့တွင်မှာပဲ NLD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဦးဆောင်မဲ့အစိုးရအသစ်မှာပါဝင်မဲ့သူတွေကိုရွေးချယ်တဲ့နေရာမှာနိုင်ငံချစ်စိတ်ရှိသူဖြစ်ဖို့နဲ့အမားနည်းနိုင်သမျှနည်းတဲ့သူတွေကိုအဓိကထားရွေးချယ်မှာဖြစ်တယ်လို့ပါတီပြောခွင့်ရဦးဝင်းထင်ကပြောဆိုထားပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြောပြသွားတာပါ။ရွက်ကပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်내နဲ့တိုင်းအပါအဝင်အစိုးရအဖွဲ့အစည်းတွေကိုဖွဲ့စည်းရမှာအမျိုးသားရင်ကြားစီရေးကိုအခြေခံပြီးတခြားတိုင်းရင်းသားပါတီတွေကိုပါဖိတ်ခေါ်ဖွဲ့စည်းသွားမယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါတယ်။ပြည်내နဲ့တိုင်းဒေသအဆင့်အစိုးရဖွဲ့စည်းရေးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်မမေခစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမကြခင်မှာရွေးကောက်ပွဲနိုင်ထားတဲ့ NLD ပါတီအနေနဲ့အစိုးရတစ်တရက်ကို ဖွဲ့စည်းတော့မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရဒီလိုဖွဲ့စည်းပြီးရင်သက်ဆိုင်ရာပြည်နယ်တိုင်းအစိုးရအဖွဲ့တွေကိုဆက်လက်ဖွဲ့စည်းသွားရမှာပါ။လက်ရှိမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD ပါတီအနေနဲ့မဲအရေးအတွက်အများဆုံးနဲ့အနိုင်ရရှိထားတာပါ။ဒီလိုအနိုင်ရရှိထားတဲ့ NLD ပါတီအနေနဲ့ဗဟိုအစိုးရအပြင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းတာမှာကျင့်သုံးသွားမဲ့မူဝါဒနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ဦးဝင်းထင်ကခုလို VOA ကိုပြောပြပါရယ်
။မြန်မာပြည်ညာစီလူအတက်နောက်နမနေကတိုင်းရင်းသားတွေကိုလည်းတိတော်တဲ့နေရာတွေမှာရည်ရှိမမှုဒီတောင်းပေးမယ်ဆိုရင်ဟာနမနေအဲ့ဒါပဲလို့ပြောမှာလေ။ဒီဘာမှကျေစုစလာကြအမလို့အဲ့ဒီမူတစ်ခုမူဒီမှာဒီကောင်းစုမှာရောတိုင်းနယ်ပြည်တော်အဲ့ဒါပဲလို့ပြောမှာပဲ။
ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကခန့်အပ်ရမှာပါခန့်အပ်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုလွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရသူတွေတဲကပဲရွေးချယ်တင်မြှောက်ရမှာဖြစ်ပါတယ်သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်ဆိုင်ရာဝန်ကြီးတွေကိုတော့သမ္မတခန့်အပ်တဲ့သက်ဆိုင်ရာဝန်ကြီးချုပ်တွေကခန့်အပ်ရမှာဖြစ်ပြီးဒီဝန်ကြီးနေရာတွေအတွက်ကတော့ရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဖြစ်เสียမလိုပါဘူးလက်ရှိချိန်မှာပြည်နယ်နဲ့တိုင်းတွေမှာသက်ဆိုင်ရာတိုင်းရင်းသားပါတီတွေရှိပြီးဒီပါတီတွေကလည်းရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီတွေလည်းပါဝင်ပါတယ်ဒီမှာတိုင်းရင်းသားပါတီတွေကတိုင်းဒေသကြီးပြည်နယ်အစိုးရဖွဲ့တာမှာအနိုင်ရပါတီ NLD နဲ့အတူတကွပါဝင်ဖွဲ့စည်းနိုင်ဖို့လိုလားလျက်ရှိပါတယ်ဒီလိုတိုင်းရင်းသားပါတီတွေကအနိုင်ရပါတီ NLD နဲ့တွဲဖက်ကညှိနှိုင်းလှုံ့ဆော်လို့ပေမဲ့အနိုင်ရ NLD ပါတီအနေနဲ့ကတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမရှိသေးပါဘူး NLDပါတီဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကတော့တိုင်းရင်းသားပါတီတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။အ
ဲတိုင်းသားကြီးပါလာနိုင်တာပေါ့နော်။အဲဒါပေမဲ့ကျွန်တော်တို့ကဒီဥစ္စာကိုအစိုးရမဖွဲ့ခင်မှာကျွန်တော်တို့ကပို့ပြီးတော့ကျွန်တော်ရေးကြည့်တဲ့ဥစ္စာကြီးတွေရှိပါလိမ့်တယ်။ဘာလဲဆိုကျွန်တော်ဆွတ်တော်ပေါ့နော်။ဆွတ်တော်ဥစ္စာကြီးတွေကျွန်တော်အရင်လောက်ပါမှာကို။အဲ့ဒါလေးကိုကျွန်တော်လုပ်ပြပါခင်ဗျ။တိုင်းသားဒီနေ့တော့တချို့ဥစ္စာကြီးတွေတော့တွေ့ဆုံနေလို့တော့ကျွန်တော်တို့ရှိပါတွေ့ဆုံတာရှိပါဒီကြကြကျွန်တော်တို့ဆုံးဖြတ်ထားတဲ့ကြောင်ရှိသေးပ
ါရခိုင်မျိုးသားပါတီကဒုဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ပြည်နယ်နဲ့တိုင်းအစိုးရဖွဲ့စည်းမှုမှာသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးကတိုင်းရင်းသားလူမျိုးတွေပါဝင်ဖို့လိုအပ်ကြောင်းပြည်နယ်နဲ့တိုင်းအစိုးရတဲ့ဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါတယ
်ဒါမေကလာမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ကနော်သူဦးဆောင်ပြီးမှပြည်ထောင်စုအစိုးရကိုဖွဲ့စည်းနိုင်အောင်ဆောင်ရွက်မဲ့ခင်ကျင်းရှိပါလိမ့်မယ်တိုင်းဒေသကြီးပြည်နယ်မှာလည်းအစိုးရဖွဲ့စည်းနိုင်တဲ့အခွင့်အရေးရှိပါလိမ့်မယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သက်ချက်တွေကတော့เนาะရှိပါတယ်တော်တော်လေးပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ဟာเนาะဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်လို့ကြွေးကြော်နေပါတယ်တမန်နေကလည်းဒီအောင်ဆန်းစုကြည်ပြောပါတယ်အဲ့ဒီသဘောတရားအရာပြည်နယ်တစ်ခုမှာအနိုင်ရနေတဲ့ပါတီကြီးတစ်ခုပေါ်မှာဒီမိုကရေစီသဘောအရချင်းကပ်မယ်လို့သုံးသပ်ပါတယ
်ဆန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ကဦးဆိုင်လိတ်ကတော့ပြည်နယ်နဲ့တိုင်းအစိုးရဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောပြပါတယ
်ကျွန်တော်တို့ SNLD နဲ့ NLD ကြားထဲမှာအစိုးရဖွဲ့ရေးနဲ့ပတ်သက်ပြီးဘာတစ်ခုမှဆွေးနွေးညှိနှိုင်းထားတာမရှိသေးပါဘူးခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြုတ်မပြင်ဘဲနဲ့ဆိုလို့ရှိရင်ဘယ်သူပဲဝန်ကြီးချုပ်ချက်လုပ်လို့ပေါ့နော်အဲ့တော့တိုင်းလားပြည်သူလူထုတွေအတွက်နိုင်ပြီးအကျိုးများစွာအကြောင်းမရှိပါဘူးဝန်ကြီးချုပ်ကိုယ်တိုင်ဟာပြည်နယ်သူပြည်နယ်သားတွေကိုယ်တိုင်ကမဲပေးပြီးရေးချယ်တင်မြှောက်ပြီးသူ့ကိုအလိုကျရင်အလိုကျတဲ့အတိုင်းပေါ့နော်အလိုမကျရင်လည်းသူ့ကိုပြန်ပြီးချုပ်ချနိုင်ခွင့် right to recall ပေါ့အဲ့ဒါအတိအကျရှိမှနေသားမျိုးမရောက်မချင်းဟာဘယ်သူပဲဝန်ကြီးချုပ်လို့လို့ကျွန်တော်တက်ကတော့သိပြီးအာရုံညှစ်စရာအကြောင်းမရှိပါဘူးခင်ဗျာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအစိုးရတဲ့ဖွဲ့စည်းရေးအတွက်တမရဝင်ကြီးတွေရဲ့အမည်စရင်းတွေကိုလာမယ့် February 1ရက်နေ့နောက်ဆုံးထားထုတ်ပြန်သွားဖို့ရှိတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။ NLD အစိုးရဖွဲ့စည်းရာမှာတိုင်းရင်းသားနိုင်ငံရေးသမားနဲ့ပညာရှင်များ NLD ပါတီဝင်အချို့နဲ့လက်ရှိအစိုးရအဖွဲ့မှလူဟောင်းအချို့တို့ပြန်လည်ပါဝင်နိုင်တယ်လို့နိုင်ငံရေးသမားအများစုကတော့တုံ့တက်လျက်ရှိပါတယ်ရှင်။
မေခပြောပြသွားတာပါရှင်အခုတစ်ခါနားဆရာမကတော့တိုင်းရင်းသားလူမျိုးစုတွေရဲ့စရင်အချက်လက်တွေထုတ်ပြဖို့နှောက်နှေးနေတဲ့အကြောင်းဘာတွေလဲဆိုတာပါတိုင်းရင်းသားလူမျိုးစုတွေအပ
အပူဝင်ကြံနေသေးတဲ့အချက်လက်တွေကို2015နှစ်ကုန်ပိုင်းတမမဟုတ်2016အစောပိုင်းမှာထုတ်ပြန်သွားမယ်လို့ဗဟိုသံဃာစီရင်ကော်မရှင်ကပြောထားပေမဲ့တိုင်းရင်းသားလူမျိုးတွေအမြီပြောင်းတာတွေအတန်အတွက်ပြောင်းတာတွေကြောင့်နှောင့်နှေးနေတဲ့အကြောင်းတာဝန်ရှိသူတဦးကပြောပါတယ်။လက်ရှိအချက်လက်တွေမပြည့်စုံသေးတဲ့အပြင်တိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေစုစည်းညှိနှိုင်းပြီးမှသာထုတ်ပြန်သွားမယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင်။
2015မေလရုံကထုတ်ပြန်ခဲ့တဲ့ပင်မတကောင်စင်းအစဉ်ခန်းစာမှာမြန်မာတနိုင်ငံလုံးရဲ့လူဦးရေတိုးနှုန်းမြို့ပြနဲ့ကျေးလက်နေလူဦးရေကျားမဦးရေလူဦးရေအချို့ပိရမစ်ကလေးမွေးဖွားနှုံးနဲ့တည်ဆုံးသူဦးရေစတဲ့အချက်လက်တွေကိုအသေးစိတ်ဖော်ပြထားခဲ့ပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေနဲ့ဘာသာရေးကူးကွယ်မှုဆိုင်ရာအချက်လက်တွေအပါအဝင်ကြံနေသေးတဲ့အချက်လက်တွေကို2015နှစ်ကုန်ပိုင်းဒါမှမဟုတ်ဒီနှစ်အစောပိုင်းမှာထုတ်ပြန်သွားမယ်လို့ပြောဆိုထားခဲ့ပေမဲ့လို့နှောင့်နှေးကြံကြာမှုတွေလည်းရှိနေရပါဒါနဲ့ပတ်သက်လို့ဗဟိုသံဃာစီရင်ကော်မရှင်ကညွှန်ကြားရေးမှူးဦးမြင့်ကျိုင်ကအခုလိုပြောပါတယ်အ
ေးဘာကြောင့်နှောင့်နှေးရလဲဆိုတော့ကျွန်တော်တို့လူမျိုး135မျိုးကတော့ကျွန်တော်တို့ကုန်နံပါတ်တွေရှိတာပေါ့နော်အဲ့ကုန်နံပါတ်တွေကတော့ရေးလာတော့ကျွန်တော်တို့ဒီမှာသုံးတဲ့ဟိုအိုမာဆက်တရနေပြီးတော့ချက်ချင်းသူကအဲ့ဒါတွေကကွန်ပျူတာထဲမှာချက်ချင်းရောက်သွားပြီးတော့ချက်ချင်းပေါ်ပြလို့ရတယ်အဲ့မင်းကျန်တဲ့လူမျိုးတွေကနာမည်တွေသူကဟိုကဘောနာမည်ပြောင်းတာတွေနာမည်ဟိုကဘောတပ်ဖို့တညွှန်းပြင်တာတွေဒီလူဟာမျိုးတွေပြောကြတာပေါ့ဥပမာအဖြစ်ကျွန်တော်တိုင်းသား135မျိုးတွေမှာပါတယ်တိုင်းလျံပေါ့တိုင်းလျံဆိုရင်အခုသူကတိုင်းလျံလို့မပြောတော့ဘူးရှမ်းပြည်လို့ပြောတယ်ရှမ်းပြည်ကကုန်းနံပါတ်ထဲမှာမပါတော့သူကချပြီးတော့ရေးလာတယ်ဒီလိုပဲဟိုမှာခမီးရလဲတချို့ကခမီးလို့မပြောတော့ဘူးခုမီးလို့ပြောတယ်ခုမီးကကုန်းနံပါတ်ထဲမှာမပါတော့ချရေးလာတယ်အဲ့လိုနာမည်ပြောင်းတာတွေလူမျိုးအပုံပြောင်းတာတွေအတန်တက်ပြောင်းတာတွေအဲ့ဒါတွေအားလုံးကကိုယ့်နံပါတ်နဲ့မညီတဲ့အတွက်ချရေးလာတဲ့ဟာတွေအားလုံးကိုစစ်ထုတ်ပြီးတော့ကျွန်တော်တို့ကပြန်ပြီးကွန်ပျူတာနဲ့ရိုက်ချက်နေရတာပေါ့ကျွန်တော်တို့အင်နာစုဆော်ရဲပေါ်က17တန်းအောင်ရှိတယ်ဗျအဲ့17တန်းထဲမှာဆက်ကမဖတ်နိုင်တဲ့ဟာတွေကိုရွေးထုတ်ပြီးတော့ကျွန်တော်တို့ကဟိုကြံမာဆိုလို့အကြင်ကြီးခါခါနဲ့အဖွဲ့တွေဖွဲ့ပြီးတော့နေပိုင်းညပိုင်းနဲ့စစ်ဆေးပြီးတော့ဆောင်ရွက်နေရတဲ့နေသားပါဗျ
ဒီတစ်ခေါက်ထုတ်ပြန်မဲ့တတိယအဆင့်အသေးစိတ်သကောင်စင်းထုတ်ပြန်မှုမှာတော့ဝင်ငွေရရှိဖို့လုပ်ကိုင်တဲ့လုပ်ငန်းအသေးစိတ်အချက်လက်တွေဖြစ်တဲ့အသက်ငွေဝန်းချောင်းအတွက်လုပ်ကိုင်တဲ့လုပ်ငန်းတွေအကြောင်းကိုလည်းရင်းဆုံးထုတ်ပြန်သွားမှာဖြစ်ပြီးတော့ဘာသာရေးကူးကွယ်မှုဆိုင်ရာအချက်လက်တွေနဲ့တိုင်းရင်းသားလူမျိုးစုတွေမျိုးနွယ်စုဆိုင်ရာအချက်လက်တွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားဖို့လည်းရှိပါတယ်ဒါပေမဲ့လည်းလက်ရှိအချိန်မှာအချက်လက်တွေအားလုံးမပြည့်စုံသေးတဲ့အပြင်တိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေညှိနှိုင်းဆွေးနွေးပြီးမှသာလူမျိုးစုဆိုင်ရာအချက်လက်တွေထုတ်ပြန်သွားမှာဖြစ်တယ်လို့ဘယ်အချိန်ထုတ်ပြန်မလဲဆိုတာကိုလည်းတိကျပြောလို့မရသေးဘူးလို့သူကဆက်ပြောပါတယ်။တ
ိုင်းရင်းသားမျိုးစုဆိုင်ရာအချက်လက်တွေထုတ်ပြန်မှုရှိတယ်။ဒါပေမဲ့အဲ့ဒါတွေကတိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဒီဘက်ကပညာရှင်တွေပညာရှင်တွေဆိုတာတော့ဒီဟာသမိုင်းပညာရှင်တွေရည်ကြည်မှုပညာရှင်တွေမနုဿဗေဒပညာရှင်တွေဒီလူရည်ပညာရှင်တွေအဲ့ဒီအဖွဲ့တွေနဲ့ဒီတိုင်းရင်းသားခေါင်းဆောင်တွေကိုယ်စားလှယ်တွေဒီနေ့ဒီမှာထုတ်ပြန်မှာဖြစ်ပါလေလို့ကျွန်တော်ပြောပါတယ်ဗ
ျဟုတ်ကဲ့ခမန်းကြီးဘယ်ချိန်လောက်များထုတ်ပြန်သွားဖို့ရှိမလဲခင်ဗ
ျနားအနေနဲ့တော့ကျွန်တော်ပြောဖို့ခက်တယ်ဗျပြောဖို့ခက်တယ်ဆိုတော့လောလောဆယ်ကိုကျွန်တော်တို့ကဟိုဒီစီးရင်စရာအားလုံးကိုကျွန်တော်တို့လက်ထဲကိုမရောက်သေးဘူးစစ်စစ်ပြီးတော့တက်ချက်တုံးပဲဖြစ်နေတယ်ကျွန်တော်တို့လက်ထဲကိုစုံပြီဆိုရင်တော့ကျွန်တော်တို့ကဆွေးနွေးဖို့ဟိုခုနလိုပေါ့ဗနီယာဗနီယာမှာလုပ်မယ်အချိန်ဘယ်လောက်ပြီးမယ်အဲ့ဒါဆိုရင်တော့ဘယ်လောက်မှထုတ်ပြန်မယ်ဆိုတာကိုကျွန်တော်ပြောလို့ရမယ်အခုလက်ထဲမှာအချက်လက်တွေအားလုံးကမဆုံဘဲနဲ့စစ်စစ်ပြီးတော့ကျွန်တော်တို့ကပြုစုနေတဲ့အချိန်မဖြစ်တဲ့ဆိုလို့နားအနေနဲ့ကျွန်တော်မပြောနိုင်သေးပါဘူးဗျ
နှစ်ပေါင်း30ကျော်မှပထမဆုံးအကြိမ်ပြန်လည်ကောက်ခံပြီးပြည်လုံးကျွတ်တကောင်စင်ထုတ်ပြန်နိုင်ခဲ့တာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကလည်းချီချူပြောဆိုထားတယ်လို့ဒီစည်းရင်းဟာပထမဆုံးနိုင်ငံတကာအစ်စ်မိတယ်လို့လည်းသုံးသပ်ပြောဆိုသူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလူဦးရေစီးမပါတာကတော့အခုထွက်လာတဲ့တကောင်စင်ရဲ့အားနည်းချက်တစ်ခုဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။2014ခုနှစ်ကစီးရင်ကောက်ယူခဲ့တဲ့သတင်းနှစ်ပတ်မှာစီးရင်ကောက်ခံခဲ့သူတသိန်းကျော်ဟာနိုင်ငံတော်ဝန်ကအိမ်အောင်စုစုပေါင်း17သန်းကျော်လူဦးရေ98ရာခိုင်နှုန်းကိုတွစ်ဆုံပြီးတော့စီးရင်ပြုစုနိုင်ခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြသွားတာပါရှင်မြန်မာသတင်းစာမားတွေကတော့ဒီလောက်ပါပဲအခုဒေတာအတွင်းဘက်ကိုလည်းအလှည့်ပေးပါရစေရှင်အာရှတလွှားမှာအစ္စလာမစ်စစ်သွေးကြော်တွေရဲ့အန်ဒီရဲ့ပို့ပြီးတော့များလာပုံရနေတဲ့အခြေအနေအကြောင်းရှန်နွန်ဘင်ဆင်ဟောင်းကောင်ကနေသတင်းပေးပို့ထားတာကိုပြောပြပေးသွားမှာပါရှင်ဂျာဒါဗရီနေကဂျကာတာမြို့လယ်ကောင်တိုက်ခိုက်ခံရမှုမှာတိုက်ခိုက်သူ9ယောက်နဲ့အတူအရက်သား2ယောက်သေဆုံးခဲ့ရပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအစ္စလာမ်ဘက်စစ်သွေးကြောအုပ်စုကစိုးမိုးနယ်မြေတစ်ခုဖန်တီးဖို့ကြံစည်နေသလားရဲ့လို့အာရှဒဝမ်းမှာပို့ပြီးတော့စိုးရိမ်လာရပါတယ်။ဒီဇင်ဘာ23ရက်နေ့ကဂျာဘာကျွန်းမှာအသေးခံဘုံးခွဲတိုက်ခိုက်ရေးအင်ဂျီဝတ်ဆင်ထားတဲ့တရုတ်လူမျိုးခွေကမွတ်စလင်တယောက်အပါအဝင်လူ73ယောက်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုဖြစ်လာတာပါ။အဲဒီတရုတ်ခွေကအမျိုးသားနဲ့လူတော်များများဟာအစ္စလာမစ်စစ်သွေးကြွအုပ်စုအတွက်တိုက်ခိုက်ဖို့အင်ဒိုနီးရှားအရှေ့ပိုင်းတောထဲမှာခိုအောင်းနေတဲ့ဆန်တိုဆိုရဲ့အမိန့်ကိုစောင့်နေတာဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကယုံကြည်ထားပါတယ်။ အင်ဒိုနီးရှားနိုင်ငံတဲ့တရုတ်လူမျိုးအများပြားဝင်လာနေတာဟာဘာသာရေးစစ်ပွဲဆင်နွှဲဖို့ဖြစ်တယ်လို့လည်းအင်ဒိုနီးရှားအာဏာပိုင်တွေကယုံကြည်ထားတာပါ။အင်ဒိုနီးရှားနိုင်ငံရာဂျာရတ်မန်နိုင်ငံတကာလေ့လာရေးကြောင်းက BBR ဆင်ကတော့စစ်သွေးကြွတွေဟာ ISD နဲ့ဆက်သွယ်ဖို့တွာလာရေးမှာအင်ဒိုနီးရှားနိုင်ငံကအဝင်အထွက်လမ်းကြောင်းဖြစ်နိုင်ခြေများလာနေတဲ့အကြောင်းအခုလိုပြောပါတယ်
။ Most of them are actually en route either on the way to Syria, Iraq and on the way back and back to Saudi Arabia.
ဆီရိုအီရတ်တို့ကိုတွားမယ်ဆိုရင်ပဲဖြစ်ဖြစ်အရှိတောင်အာရှဘက်ကိုပြန်လာဖို့လမ်းမဲ့ဖြစ်ဖြစ်ဒါမှမဟုတ်ဆီးရီးယားနဲ့အီရတ်ကပြန်လာပြီးတဲ့နောက်အရှိတောင်အာရှကိုသွားဖို့ပဲဖြစ်ဖြစ်အင်ဒိုနီးရှားကအင်မတန်လမ်းကြောင်းတင်နေပါတယ်လို့သူကပြောတာပါဂျကာတာမြို့ကအကြမ်းဖက်မှုဆိုင်ရာကျွမ်းကျင်သူတော့ဒ်အီလီယော့ကတော့ ISD ရဲ့ဝါဒဖြန့်မှုတွေကဝီဂါလူမျိုးတွေကိုတရုတ်ပြည်အနောက်ပိုင်းအစွန်းကရှင်ကျန်းပြည်နယ်ကနေထွက်ခွာသွားဖို့စွမ်းဆောင်နိုင်တာဖြစ်ကောင်းဖြစ်မယ်လို့ဆိုပါတယ
် Spread of ISIS's propagandaI think Xinjiang is not immune to that also.
ISD ရဲ့ဝါရဖြန့်မှုတွေပြန့်နှံ့ခဲ့ပြီးတဲ့နောက်ရှင်ကျန်းပြည်နယ်ကအဲ့ဒီဝါရဖြန့်မှုတွေရဲ့မှိုက်မိသွားပါတယ်။အဲ့ဒီဒေသအတွင်းကတခြားဖွေးကတချို့ကလည်းပဲဘာသာရေးစစ်ပွဲအတွက်တခြားတိုင်းပြည်တွေကိုရှာဖွေလာရအောင်ဆွဲဆောင်သိမ်းသွင်းနိုင်ခဲ့တယ်လို့ယူဆပါတယ်
။လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကရှင်ကျန်းပြည်နယ်မှာကန့်ကွက်စန္ဒပြမှုတွေအကြမ်းဖက်မှုတွေအတွင်းလူတွေရာနဲ့ချီးပြီးတော့တေဆုံခဲ့ရတာပါ။ဘာသာရေးနှိပ်ကွပ်မှုနဲ့ထုံနှံဒလိတွေဖျောက်ဖျက်ခံရမှုတွေကဝီဂါလူမျိုးတွေတရုတ်ပြည်ကိုစွန့်ခွာရအကြောင်းဖြစ်စေခဲ့ပါတယ်။တရုတ်အာဏာပိုင်တွေကတော့ဒေသရင်းမှာအကြမ်းဖက်မှုတွေကိုအမြင့်ဖြတ်ချိန်မုံမယ်လို့ပြောထားခဲ့တာပါ။တချို့ကတော့အဲ့ဒါဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့ဝီဂါတိုင်းရင်းသားလူနည်းစုတွေကိုလူမျိုးပြောက်အောင်လုပ်နေတာတွေကိုဖုံးကွယ်ဖို့ကြိုးစားတဲ့အာထုတ်မှုတရက်သားဖြစ်တယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်အတွင်းဂျကာတာကိုတိုက်ခိုက်ခံရတာနဲ့ပြီးခဲ့တဲ့လတည်းကဝီဂါတရုတ်တယောက်ကိုဖမ်းဆီးရခဲ့တာတွေဟာတရုတ်ပြည်မကြီးနဲ့နိုင်ငံခြားတိုင်းပြည်တွေမှာအကြမ်းဖက်မှုအန္တရာယ်တွေကြီးထွားလာနေတဲ့အကြောင်းတရုတ်ပြည်ကအခိုင်အမာပြောနေခဲ့တာဟုတ်မှန်ကြောင်းထောက်ခံပေးရကြပါလိမ့်မယ်။ပီကင်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောက္ခဝန်ထောင်းကအခုလိုအကြမ်းဖက်မှုတွေကနေတရုတ်နဲ့အင်ဒိုနီးရှားနိုင်ငံတွေကြားဆက်ဆံရေးပိုးပြီးတော့တိုးတက်မှုရစေလိမ့်မယ်လို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံဟာတက်ကရစ်2000ပြည့်အစောပိုင်းကာလကလေးကလူပေါင်း202ယောက်တည်ဆုံးခဲ့ရတဲ့ဘာလီညက်ကလပ်တစ်ခုကိုဘုံးခွဲတိုက်ခိုက်ခံရမှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုပေါင်းများစွာကိုခံလာခဲ့ရတာလည်းဖြစ်ပါတယ်ရှင်
ဒိုင်းနာလနဲ့ကန်ဖွဲ့တွေတက်မတော်မှာတာဝန်ထမ်းဆောင်မှုဒီတော်စုငင်းချိုင်းကြီးလာကန်ဖွံ့ဖွဲနေမှာတက်မတော်ကောင်ရဲ့ဦးစီးချုပ်ဗဂျိုမူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြေရှိပါသလားဒိုင်းနာလနဲ့ကန်ဖွဲ့တွေအနေနဲ့တက်မတော်မှာတာဝန်ထမ်းဆောင်မှုအလားအလားစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညဒိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တိုင်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်မဲ့အစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာ၊တိပ်ပံတဲ့နည်းပညာ၊အမျိုးသမီးကန်တာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2016ခုနှစ် January 16ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုစပီးအတန်လွင့်ပေးနေပါတယ်။လိုင်းဒိုမီတာ24 30နဲ့40တို့ကနေပြီးတော့ပဲဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုအချိန်ပိုင်းတွေမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့နောက်ထပ်နားဆင်အမှာကတော့
စပတ်လေးရလေတစ်တုံးနေပြုံးတီးတဲ့ပြဿနာပေါ့နော်။မိုးရွာတဲ့ပုံစံကိုသွားပြီးတော့ထိကြိုက်တယ်မိုးရေရလဲပမာဏလဲပြောင်းလဲသွားမယ်အဲ့ပြတ်တယ်
ဘာဝပဝင်ကျေဆိုင်ရာအင်ဂျင်နီယာဒေါ်အေအေဂျီပါကဘာဘော်ကထိမ့်သိမ်းဆောက်ရှောက်ရမယ့်ဒေတာဖြစ်သတ်မှတ်ခံထားရတဲ့အင်လီဒေတာကိုဘယ်လိုဆောက်ရှောက်ရမလဲဆိုတာသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ရပါမယ်အဲ့ဒီလိုအစီအစဉ်တွေကမှအခုရေဆုံးကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အာဘော်မပြက်ကောက်နှုတ်စုစည်းပြီးတော့မနန္ဒာချန်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်2016မှာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဘယ်ကိုဥတည်မလဲဆိုတဲ့ခေါင်းစဉ်နဲ့ Frontier မြန်မာရဲ့အင်တာနက်စာမျက်နှာမှာတော့မြန်မာနိုင်ငံမှာအရင်စစ်ဆိုးရလက်ထက်ကခြေနေတွေကြောင့်အမေရိကန်ကချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေရဲ့အလားအလာကိုသုံးသပ်ထားပါတယ်။ဒဏ်ခတ်မှုတွေဖယ်ရှားပေးခြင်းအပြင် NLD အစိုးရတဲ့အတွက်အားရှိစရာဖြစ်လာနိုင်ပေမယ့်အမေရိကန်ရဲ့ဆုံးဖြတ်ချက်တွေဟာဒီနှစ်အမေရိကန်ရွေးကောက်ပွဲအပေါ်မှာလည်းဒစိမ့်တစ်ပိုင်းမူတည်လိမ့်မယ်လို့ဆောင်းပါရှင်ပီတာဂျန်ဆန်းကအစချီထားပါတယ်။မြန်မာနိုင်ငံပေါ်ဒဏ်ခတ်မှုတွေလျှော့ပေးပြီးတနမန်အဆက်အသွယ်တွေအပြည့်အဝပြန်လည်ထူထောင်ခဲ့တာဟာသမ္မတအိုဘားမားအစိုးရအတွက်အောင်မြင်မှုတစ်ခုဖြစ်ခဲ့ရုံမကသမ္မတရဲ့ဒီမိုကရက်တစ်ပါတီကသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်အတွက်ပါအမှတ်ရစရာဖြစ်နေတာမို့အမေရိကန်လွှတ်တော်နှစ်ရက်လုံးကိုထိန်းချုပ်ထားတဲ့အတိုက်ခံရီပက်ဘလီကန်ပါတီကဒဏ်ခတ်မှုတွေဖယ်ရှားဖို့ကိုလက်ခံပါမလားမသေးကြဘူးလို့လည်းဆောင်းပါရှင်ကထောက်ပြထားပါတယ်ဖြစ်နိုင်ခြင်းနီလန်းတစ်ခုအနေနဲ့ကတော့မြန်မာနိုင်ငံမှာအစိုးရတက်ကိုဥဆောင်မဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အမေရိကန်ပြည်ထောင်စုကိုတရားဝင်ခရီးစဉ်နဲ့လာရောက်ပြီးတော့လွှတ်တော်မှာကိုယ်တိုင်ကိုကျတိုက်တွန်းတာမျိုးဒဏ်ခတ်မှုတွေကိုအပြီးပိုင်ရုပ်သိမ်းတာမျိုးမဟုတ်ပဲယာယီအားဖြင့်ဖယ်ရှားပေးတာမျိုးတောင်းဆိုခဲ့မယ်ဆိုရင်တော့ Republican ဥဆောင်တဲ့လွှတ်တော်အနေနဲ့ညင်းရခတ်လိမ့်မယ်လို့ဆိုပါတယ်။ကြံနေသေးတဲ့ဒဏ်ခတ်မှုတွေရုပ်သိမ်းတာဟာမြန်မာနိုင်ငံမှာပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေပေါ်ကြည်ကြီးမမအကျိုးသက်ရောက်နိုင်တယ်ဆိုတာကိုလူတိုင်းကလက်မခံကြပေမဲ့လေမြန်မာနိုင်ငံမှာယင်းနှိမ့်ညံ့မှုအများဆုံးလည်းဖြစ်ဩဇာလွှမ်းမိုးမှုလည်းရှိတယ်တရုတ်နိုင်ငံနဲ့ချိန်ဝင်ရှာညှိနှိုင်းဖို့ဟာအမေရိကန်အတွက်ဒဏ်ခတ်မှုတွေကိုဖယ်ရှားဖို့နောက်ထပ်အကောင်းဆုံးအကြောင်းပြချက်တစ်ခုဖြစ်တယ်လို့လည်းညီကုန်းချုပ်ရေးသားထားတဲ့စောင်းမကိုပြည့်စုံဖတ်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့ A Lesson in Humility နှင်းချမှုသင်ခန်းစာဆိုတဲ့ခေါင်းစဉ်နဲ့ဂျကာတာပို့သတင်းစာရဲ့အတွေ့အမြင်ဆောင်းပါးမှာတော့တမိုင်းနောက်ခံတွေတူကြတဲ့အင်ဒိုနီးရှားနဲ့မြန်မာနှစ်နိုင်ငံသားမှာပြုပြင်ပြောင်းလဲမှုဖော်ဆောင်ရေးလမ်းကြောင်းမှာတော့အင်ဒိုနီးရှားကမြန်မာနိုင်ငံအတွက်စံပြနမူနာတစ်ခုဖြစ်ခဲ့တဲ့ဆိုတာနဲ့ဆောင်းပါးကိုစာချီထားပါတယ်။တစ်ချိန်ကအင်ဒိုနီးရှားနိုင်ငံဟာဒီကနေ့မြန်မာနိုင်ငံအခြေအနေလိုပဲဆက်အာဏာရှင်အုပ်ချုပ်မှုကနေအရက်သားဒီမိုကရေစီအုပ်ချုပ်ရေးဘက်ကိုပြောင်းလဲခဲ့ပြီးတော့သတင်းလွတ်လပ်ခွင့်တွေအရက်သားလူမှုအဖွဲ့တွေဖွဲ့စည်းခွင့်ပြုတာစသဖြင့်အဲ့လိုတိုးတက်မှုတွေကိုမြန်မာနိုင်ငံထက်စောပြီးတော့မြင်တွေ့ခဲ့ရပြီးမယ်အကျင့်ပြတ်ချစားမှုနဲ့နိုင်ငံရေးအရာသဘောထားကွဲလွဲမှုတွေတခြားပြဿနာတွေအတွက်တော့ရုန်းကန်ဖြည့်ရှင်းနေရစေလို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကတခဲနဲ့အနိုင်ရခဲ့ပြီးတော့အရက်သားတစ်ပိုင်းအစိုးရအုပ်ချုပ်မှုကိုအဆုံးသတ်ဖို့ဖြစ်လာခဲ့တာဟာအင်ဒိုနီးရှားမှာဆူအာတိုလက်ထက်ကဂိုကာပါတီလုတ်ခဲ့တဲ့ပုံစံနဲ့ဆင်တူတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားရဲ့ဒီကနေ့ခေတ်နိုင်ငံရေးလောကကစိတ်ပျက်စရာအခြေအနေတွေကိုဆောင်းပါရှင်ကရည်ညွှန်းပြီးတော့ထောက်ပြထားပါတယ်။ဒီကနေ့ရန်ကုန်မြို့ရဲ့လမ်းမတွေပေါ်မှာယုံကြည်မှုနဲ့စိတ်ဓာတ်ကြန့်ခိုင်မှုတွေပြန့်နှံ့လာနေတယ်လို့ဂျကာတာနဲ့တခြားနေရာအနှံ့ပြန့်နှံ့စေခြင်းတယ်လို့ဆောင်းပါးကိုအဆုံးသတ်ထားပါတယ်
။ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်။ Call it a day.
Tipare. Salumbanga C A L L Colga Cora I T Itga Kukugo Yinone Nanza Pippi Ega Tku D E Y Diga Yesuro Zakwite Hunye Daya Dibegaro Yet Yeku Kola Dapo Idim Dibegaro Dini Etuedo Dimyabe Loni Dago Along Yabi Narome
I'm so tired after working the whole day on the accounts. I'm calling it a day. I'm so tired after working the whole day on the accounts. I'm calling it a day. Call it a day.
Tonala dan season tolling binary American Indian though English thing as I go Lila Gabia now who knew the Mikanago less about mission. People are kebab bolo and pojoga, not town sang a good near to a council of mutami polo the masugo, Zakatin, Tong Unaga, American polo and mutami Agzadama Kali Riot Go, General La Satya Niga, Yuche Chimian Cavare. American Bolon Logama, 2 year, Juba Murray, John Tidrin, Payet, Mudmika Nama, Tolala Danga, Susie, Tinsa Pita Varisha.
You can bend but never break me, cause it only serves to make me more determined to achieve my.
Carly Lloyd.
Hey, Dakaro, Switzerland Nanga, Zurich, Muba. Sanarila Satyaniga Jimpa Gere, FIFA Gaba Bolung Pwejoye, Natao Sanga Gongzong, Gaba Bolundma Mutani, Mutmi Sushin Rigu Jinyayama, A Gongzong Gaba Mutmi Bolundma Pi, Mediganga Kali Lloyd Yashi Gere Jong, A Kana Muga Jinya Dwagiraba, Supibu Kanabi, Drinda Dwine, Dwisu Yamaro, Kali Lloydga, Su Yashi Mune Patelu.
But obviously, as we all know, I couldn't have done this without my teammates. It took all 23 players to win a World Cup. It's going to take.
I don't think it's time, Jama Nene, Jama Atindu, Akuni Mababene, Tiniago, Mayola, Naimabu. Jamaru Atindu, Nasset, don't use Loye, Joba Mujang, FIFA Gabap, La Bolum Sugu, Jama Yashi, Nangera Pipari. Olympic Pianwe, Dwele, Wimpian Naimu. Jamaru Atindu, Sashi Uzalunga, Joban Gejabi. Olympic Mutmi Bolung Champion Sugule Yashi Girapibari Throm Babene Chma Diniago Yaula Mam Hobabu Dabi Chimae Nibiadwe Bolung Thin Mudandwe Bolung Abigejare Pritadwe Arumabe Chma Tego Kung Yabare Lukali Lwaika Trinadwe Go Picha Girapibari Medica Mutmi Lewisin Tema Ledan Lupikazare Ted Donset Tony Yue Kali Lwaika Dregaro
There it is, the golden ball to Carly Lloyd. And this is interesting, guys. Just the second American to win the golden ball.
Well,
I think it's just being mentally prepared. I think that's the biggest thing.
Set Tangwan, Nambu Male, Lu Adapibari, Dabime, Seda Api, ကြန့်ခိုင်နေ အမြင်ကျယ်တယ် အစဉ်သင့်ရှိတယ် အာယုံစူးဆိုင်နိုင်ဖို့အတွက်ကလည်းအရေးကြီးပါတယ် အရေးကြီးဆုံးအချိန်ရောက်လာပြီး ကျမအတင်းကကျမကိုလိုအပ်နေပြီဆိုတဲ့အခါ ကျမစိတ်ကတကယ်ပဲသွန်ကုန်ကစားရမယ်ဆိုတဲ့စိတ်ဖြစ်လာပါတယ်လို့ကာလီရိုက်ကဖြေကြားခဲ့ပါတယ်
Throughout my career, nothing's been handed to me. I've had to work for every single moment. I've had good.
ကျမဘဝတက်တန်းတလျှောက်မှာဘာမှကျမလွယ်လွယ်နဲ့မရခဲ့ပါဘူး။ကျမအောင်မြင်မှုရဖို့အတွက်အမြဲပဲကြိုးစားခဲ့ရတာပါ။ကျမတွေကတော့ပျော်ရွှင်တဲ့အချိန်တွေရှိသလိုစိတ်ဆင်းရဲတဲ့အချိန်တွေစိတ်ဓာတ်ကျရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။ အောင်မြင်မှုရတာတွေ့တဲ့ဆိုင်ဆုံးရှုံးမှုကတဆင့်ကျမတင်ကန်းစာပူရခဲ့တာပါကျမတွေ့ကတော့အချိန်တိုင်းမှာအဆိုးအကောင်းကအမြဲတမ်းကြုံတွေ့နေရပေမဲ့လို့လေကျမကအကောင်းဘက်ကရှုမြင်ပြီးကိုယ်စိတ်ကိုခိုင်မာအောင်ထားပြီးအဲ့ဒီအခက်အခဲတွေကိုကြော်လွှားဖို့ကျမကြိုးစားခဲ့ပါတယ်လို့ကာလီလွိုက်ကပြောခဲ့တာဖြစ်ပါတယ်ကာလီလွိုက်အနေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းသမိုင်းမှာ 2015ခဲ့တဲ့2015ဖီဖာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲတုန်းကလေ2017ခုတုန်းကအမေရိကန်အသင်းကိုဂျပန်အသင်းအနိုင်ရရှိခဲ့တဲ့မကြေပွဲမှာလေတမိုင်းကြွေးကိုပြန်ဆက်နိုင်ခဲ့တာဖြစ်ပါတယ်ထို့စဉ်ကဂျပန်အသင်းကိုအမေရိကန်က၅ဂိုးနှစ်ဂိုးနဲ့အပြတ်အနိုင်ရရှိလိုက်တဲ့ပွဲကိုတီဗီကတဆင့်ကြည့်ရှုခဲ့တဲ့
ချင်းကမြမလေရွေးစဉ်ဘောလုံးသမားဖြစ်ခဲ့သူကိုရင်ထွေးရဲ့ပြန်ပြောင်းပြောပြချက်ကိုလေနားဆင်စေချင်ပါတယ်ကာလီရိုက်ပေါ့နော်သူ့ကိုကျွန်တော်ကမှကျွန်တော်စပြီးတော့တွေ့လိုက်လေဆိုတော့သူနဲ့မက်ဆီနဲ့ဒီကမ္ဘာအကောင်းဆုံးဘောလုံးသမားဆူရတာအမျိုးသားမှာကျွန်တော်မက်ဆီရတယ်အမျိုးသမီးမှာကာလီရိုက်ရတယ်သူ့ကိုကျွန်တော်တွေ့လိုက်တဲ့ခါကျတူကရပ်နေလိုက်ထိုက်တဲ့အမျိုးသမီးတဲမှာပါတယ င်းဆိုင်နေတဲ့ final တွေသူ့ကိုပမာသတိထားလာလိုက်ဆိုတော့ကျွန်တော် quarter final မှာတရုတ်နဲ့ကစားတဲ့အချိန်မှာသတိထားမိတယ်ဟိုအကောင်းဆုံးကတော့သူကစားသွားတဲ့နောက်ဆုံးကစားသွားတဲ့ကျွန်တော်တို့ဒီ final မှာဂျပန်နဲ့ကစားသွားတော့ပေါ့နော်သူကတော့ဗာလဲဆိုတော့ playmaker လို့ကျွန်တော်ဘောလုံးသမားတော့ကြည့်လိုက်ပြီဆို playmaker ဘောလုံးလည်းရအောင်ဖန်တီးပေးတယ်တခြားလူကိုးသွင်းအောင်လည်းဖန်တီးပေးတယ်သူကိုယ်တိုင်လည်းကိုးသွင်းခဲ့တယ်ဒါကြောင့်မို့လဲသူကဒီပွဲအလုံးမှာသူက6ပေါင်း6ကိုပေါ့နော်ကျွန်တော်မှတ်မိသလားအဲ6ပေါင်း6ကိုတွင်းခဲ့တာကိုကျွန်တော်တွေးရတယ်နောက်ဆုံးကျွန်တော်တို့ဒီဂျပန်နဲ့တစားခဲ့တဲ့ final ပွဲမှာဆိုရင်တော့တနိုင်ငံလုံးတစ်ကမ္ဘာလုံးကြီးနေတဲ့အချိန်မှာပထမဆုံး16မိနစ်မှာကောင်းတိုင်တွင်းလာတာကာလီရိုက
် with a score to settle against the defending champions Japan and this is how quickly it would start
well yeah Megan Rapinoe drives the ball in Carly Lloyd starts to run so far out of this box times to run perfectly gets on it with the outside of her left foot unbelievable to get in that corner love this celebration and what a goal from Carly Lloyd to start us off
ဒီလုံးဝလေကိုသမားခင်းမထင်ရဘူးဒီခေါင်းလိုက်တွင်းလိုက်မယ်လို့ဘာကြောင့်လဲဆိုတော့ဘောလုံးကတောင်းပြက်ကြည့်လာတဲ့ဆိုပြေးပြီးတော့တောင်းပြက်ကြည့်ခေါင်းဒီမဲ့ကျွန်တော်ဘယ်ဘက်ကလာတဲ့ဆိုညာဘက်ကောင်ရအောင်ပြန်ဆင်းသွားတယ်ဆိုတော့သူ့ရဲ့ခေါင်းကစားတာကိုအချိန်ဆောင်ရှူသွားတယ်ကိုသွင်းချက်ကလည်းခင်မအရန်ကောင်းတယ်နောက်ဆုံးကိုယ်သွင်းသွားတဲ့လုံးကတော့ပေးသက်တည်းလည်းတည်တယ်။တကဘာလုံးလည်းတည်တယ်။ကျွန်တော်အခု FIFA ဘောလုံးတင်ရပေးလိုက်တဲ့စုအကောင်းဆုံးအမျိုးသမီးစုရအောင်တွင်းလိုက်တဲ့ဘောလုံးကတော့
Carly Lloyd she's on fire has the confidence to strike this from midfield unbelievable.
ဟုတ်ဆန်းနစီရနေပြီးတော့အဝေးကနေကမ်းလိုက်တော့ဂျပန်ကိုသမားလည်းလာမယ်လို့လုံးဝမမျှော်လင့်တာဘူး။ဒါကြောင့်မမျှော်လင့်ထားတဲ့အတွေ့ကျိုးကျိုးရောက်နေတယ်ကျွန်တော်လည်းကိုသမားပါဗျာဒါပေမဲ့ကိုသမားတီတော်တော်များများအဲ့လိုတစ်ဖက်စီကိုကြော်သွားပြီဆိုရင်အနည်းဆုံး78ကထိတ်လောက်ကိုလာနေတယ်အဲ့ဒီအချိန်မှာသူကမတင်ဖက်ပဲနဲ့ရတဲ့အလုံးကိုအသုံးချကြအသုံးလိုက်ပြီးကံမြင့်လိုက်တဲ့အခါစကံကိုသမားလိုက်နိုင်မီအောင်ပဲဘောလုံးကလှလှပပလေးကိုရဲဝင်သွားတယ်အဲ့ကိုကတော့တကဘာလုံးပေးသက်တယ်ဆွဲမိခဲ့တဲ့ဘောလုံးပေါ့ဗျာဒါကြောင့်မို့ဒီကာလီရိုက်အနေနဲ့ဒီပါချင်းမြင့်တဲ့အမျိုးသမီးအကောင်းဆုံးစုကိုရတင်တယ်လို့လည်းကျွန်တော်မျှော်လင့်တယ်ရလေးရခဲ့ပါတယ်ခင်ဗျာ
ကာလီလွိုက်လိုပဲ FIFA ရဲ့အကောင်းဆုံးကမ္ဘာအမျိုးသမီးဘောလုံးအားကစားသမားစုကိုအမေရိကန်အမျိုးသမီးဘောလုံးအားကစားသမားတွေဖြစ်ကြတဲ့မီယဟမ်က2001ခုနဲ့2002ခုတို့ကချီးမြှင့်ခြင်းခံခဲ့ရတယ်လို့အဘီဝမ်ဘတ်ကလည်း2012ခုကချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်သူတို့တွေရဲ့ခြေစွမ်းတွေကိုအားကျပြီးအမေရိကန်မိန်ကလင်းငယ်တွေလည်း Polon Agza Ma Sikba Winza Lajarago Tuyaba Jong Jin Biain Didin Baye Mutumia Gandago Nigong Chu Apparition.
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
Dolalatan season tolling bini de amyo thami kana ko taw cha ni nya bai ma atit tolling bi bi akhu lo sani minet bai ma de chain pyan bi lo na sin nai ja ba de shin akhu na sin ya me taip pan ne ni pinya season ko do dokin myo tat ka season tin set pe tha ba de shin
UNESCO ga gaba paw ma thain thain saung shaw ya me data phin ne tat mat tha de in le data atwe wan wan bi thain thain mu lo wa ni da ko ဒီတစ်ပတ်မှာပြောပြပေးမှာပါဒီမဲ့တော့သဘာဝတော်ရိုင်းဖြစ်နေထိမ့်သိမ့်မှုအတမှတ်ထားတဲ့အင်းလေးဒေတာဟာ wetland လို့ခေါ်တဲ့စိမ့်မြေအရပ်ပါရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ညောင်ရွှေပင်လောင်းနဲ့ဖဲခုံမြို့နယ်တွေမှာ642.32 student mile အကျယ်ကိုဘေးမဲ့တော့ဖြစ်နေ1985ခုနှစ်မှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်2003ခုနှစ်မှာတော့ ASEAN Heritage Parks ASEAN အမွေအနှစ်ဥယျာဉ်တစ်ခုဖြစ်နေသတ်မှတ်တာကိုခံခဲ့ရတာပါ2015ဇူလာထဲမှာတော့ UNESCO က World Network of Biosphere Reserve ဇီဝအဝန်းနယ်မြေဖြစ်နေထိမ့်သိမ်းစောင့်ရှောက်ဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်အင်းလေးကန်ဟာ45 square mile ကျယ်ဝန်းပြီးမြန်မာနိုင်ငံမှာဒုတိယအကြီးဆုံးကန်ကြီးတစ်ခုဖြစ်ပါတယ်ကံရွယ်ပမာဏသိပ်မကြီးပေမဲ့ကဘာပေါ်မှာဘယ်နေရာမှာမှမတွေ့ရတဲ့ငါးမျိုးစိတ်တွေခရူမျိုးစိတ်တွေရှင်တန်ပေါက်ဖွားတဲ့နေရာဖြစ်ပါတယ်စိတ်မြေပြောင်းငှက်အမျိုးပေါင်း90နေအောင်ကြီးကောင်းကောင်းရတဲ့တစ်တော်မှာနေထိုင်တဲ့ငှက်မျိုးစိတ်က255မျိုးငါးမျိုးစိတ်54မျိုးလိမ်မျိုးစိတ်3မျိုးလိပ်ပြာမျိုးစိတ်ပေါင်း94မျိုးတွားတွားတရွာတွေနဲ့အပင်မျိုးစိတ်အများပြားရှိနေပြီးအဲ့ဒီထဲမှာသစ်ခွာအမျိုးပေါင်းက184မျိုးရှိပြီးရေမော်မျိုးက12မျိုးလောက်ကိုရှိနေတာပါအခုလိုအဖိုးတဏ္ဍာန်စောင့်ရှောက်ဖို့အတွက်လိုနေတဲ့အင်းလေးဒေတာမှာသဘာဝဝင်းကျင်ထိခိုက်မှုတွေရှိနေတယ်လို့သဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ
်အဓိကညဉ့်နက်မှုတွေ့တာကတော့အထူးသဖြင့်နော်မီယောစာကြောင့်ဖြစ်တဲ့ရေဒူးညဉ့်နက်မှုရဲ့နောက်တစ်ခုကရေရဲ့အရေးသွေးကြဆင်းတဲ့အပိုင်းရဲ့နောက်တစ်ခုကရေရဲ့ပမာဏပေါ့နော်ဒီပမာဏနည်းလာတဲ့ဟာလေဒါလည်းသဘာဝပတ်ဝန်းကျင်ပြဿနာလို့ပြောလို့ရတယ်ခုမှဖြစ်နေတာ nutrient pollution ပေါ့နော်အဟာရဓာတ်ဩဇာဓာတ်ညာပြားနေတာပေါ့အဲ့ဒါဖြစ်တယ်ဘာလို့လဲဆို nitrogen နဲ့ phosphorus တွေညာနေတယ် fertilizer တွေကဒီဓာတ်မြေဩဇာတွေကလာတဲ့ဟာညာနေတာလည်းဖြစ်တယ်နောက်တစ်ချက်ကလည်း sedimentation ပေါ့အနေချမှုဒါမှမဟုတ်နုံးတင်ဖို့ပေါ့နော်ဖြစ်နေတယ်အဲ့လိုဖြစ်ခြင်းကြောင့်ရေဒူးရဲ့ပမာဏကလည်းနည်းနေတယ်နောက်အကြီးကျယ်ဆုံးပြဿနာတစ်ခုကအဆိုင်ခဲအညစ်ကြီးတွေကိုကင်တွယ်ဖြည့်ရှင်းမှုပေါ့နော်မရှိဘူးအမိုက်တွေဆုံးဖြတ်မှုကအဆန်းလူရဲ့မိန်းလာတွေဘာတွေကအဆပေါ့နော်ဘလို့ကင်တွယ်မလဲဆိုတာကိုအစီအစဉ်မရှိပါဘူးအဲ့ဒါအစိန်ခေါ်နေပါတယ
်အင်းလေးမှာလူလုတ်ကျွန်းမျောတွေရှိပါတယ်စိုက်ခင်းတဲ့ကအပင်တွေအဟာရဖြစ်စေဖို့အတွက်ကျွေးတဲ့ဓာတ်မြေဩဇာတွေဟာကံရည်တဲ့ကိုဓာတ်ရိုက်ဝင်သွားတာမို့အတိုင်းဆနဲ့သုံးဖို့နားမလဲသူတွေကြောင့်ဩဇာဓာတ်ညဉ့်ညံ့မှုကိုဖြစ်စေပါတယ်။နောက်ထပ်ကံရည်ကိုညှဉ်းနှွမ်းစေတဲ့ဖြစ်ရပ်ကနှုံးတင်တာဖြစ်ပါတယ်။အင်းလေးကံရည်အမြောက်နဲ့အနောက်ဖက်ရေဝေကုန်းတန်းတွေကနေကံထဲကိုဝင်တဲ့ရေဟာအဲ့ဒီဒေသတွေမှာတစ်တောပြုံးတိမှုတွေကြောင့်မြေစည်းလွှာကိုမထိန်းနိုင်ပဲနှုံးအနှစ်တွေပါနေတာပါ။အခုလောသဘာဝဝင်းကျင်ပျက်စီးမှုတွေအပြင်လူတွေရဲ့လုပ်ရကြောင့်လည်းနှုံးပြဒနာရှိနေပါတယ်။ဒီအတွက်အင်းလေးကံရဲ့ဝင်းကျင်ကမြေကိုဘယ်လိုအသုံးချရမလဲဆိုတာကိုအစိုးရကကြီးကြပ်ပြီးစီမံခန့်ခွဲဖို့လိုနေတာပါ
ကံတစ်ခုကိုထိန်းသိမ်းဆောင်ကျင်းဆောင်တဲ့နေရာမှာကံထဲမှာတဘာဝပတ်ဝန်းကျင်ပတ်သက်တဲ့ပြဿနာဖြစ်နေလို့ရှိရင်ကံပတ်လေကမြေတွေကိုဘယ်လိုသုံးတယ်လဲဘာလို့လဲဆိုသူတို့ကရေဝေးရေလဲဒေသတွေမှာပါမယ်ဒီ catchment area လို့ခေါ်တာပေါ့နော်ဘလိုများဖြစ်နေတယ်လဲဆိုတော့လည်းကြည့်ရပါမယ်အခုလောလောဆယ်မှာတော့အင်းလေးဒေတာဟာဒီနိုင်ငံခြားသားတွေလည်းလာတယ်ဆိုပြီးတော့ကံပတ်ပတ်လည်းမှာဟိုတယ်တွေရောစားသောက်ဆိုင်တွေရောအများများနေပါတယ်အစားအုပ်ရှိတဲ့ဘာပြည့်တခုခုစောက်တော့မယ်ဆိုလို့ရှိရင်မြေတူးဆွားရပါတယ်တူးဆွားပြီးလုပ်တဲ့အခါမှာအိပ်ရရှိတဲ့နှုံးတွေပါတယ်ကနောက်ဆုံးကံလေးရောက်လာပါတယ် အမေရိကန်ပြည်မှာဒီလိုစောင့်မယ်ဆိုလို့ရှိရင်အသေးလေးမြေကြီးတွေကိုကန်နေအောင်ရေထဲကိုမရောက်အောင်လုပ်ပေးရပါတယ်ဒီပါလာတဲ့ဖုံလေးတွေအမှုန်တွေကရေထဲရောက်သွားရင်ရေထဲရဲ့ချီနေမှုကိုနှောက်ရတဲ့ဒီတရဝါတွေကသူတို့မှာဒီနေရောင်ကိုမြင်ဖို့လိုတယ်တရဝါအသေးလေးဆိုလို့ရှိရင်လည်းဖုံလေးတဲတွေများတယ်သူတို့ဖုံးအုပ်သွားပြီးသူတို့ကမနေနိုင်တော့ဘူးအဲ့ဒါအရေးကြီးတယ် Land News ကဒီဝေရေလဲနေရာမှာရှိတဲ့အနီးကပ်တဲ့နေရာမှာပြမကသေးဘူးသူနဲ့သူ့နေရာတစ်ခုလုံးရှိတဲ့တခြားနေရာကစီးပွားရေးလုပ်ငန်းတွေပေါ့နော်ဘာတွေလုပ်နေလဲဥပမာဆိုရင်တီချစ်လိုနေရာမျိုးပေါ့နော်တီချစ်လိုနေရာမှာဆိုရင်ကြောင်မီးသိမ်းမရအချီးပဲလုပ်နေတယ်အများကြီးပဲထွက်နေတယ်အဲ့ရရှိတဲ့အညစ်ကြီးတွေအရေးတွေအကုန်လုံးကဘလူးချောင်းကတစ်ဆင့်ဒီထဲကိုလာမှာပဲဒီအင်းလေးကန်ရောက်တဲ့ခါမှာဒီဓာတုပြေရာပစ္စည်းတွေကြောင့်လည်းအင်းလေးရဲ့ရေးအရေးတွေဒုက္ခရောက်တယ်နောက်ပြီးတော့ပါလာမဲ့ဖုံနေအမှုန်နေပေါ့နော်အဲ့ဒါတွေကလည်းပြဿနာအဲ့တော့မြေကြီးကိုဘယ်လိုသုံးဆွဲတယ်လဲဆိုတော့အရေးပါပါတယ
်အခုဟို UNESCO ကနေပြီးတော့အင်းလေးဒေတာကိုကမ္ဘာပေါ်မှာစောင့်ရှောက်ထိန်းသိမ်းရမယ့်နေရာဖြစ်သတ်မှတ်လိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးသတ်မှတ်လိုက်တာနဲ့ပဲဒီအင်းလေးဒေတာရဲ့တဘာဝဝန်းကျင်ပျက်စီးမှုကိုတားဆီးနိုင်ပြီလို့ထင်ပါလား
အထက် ethnic out တော့တားဆီးနိုင်မယ်သို့တော်လည်းဒါ PPA ဇုန်နဲ့အဖြေတခုတော့မဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကမ္ဘာမှာဒါ wetland ဆိုတာဆူဆူတဲ့ကုန်းမြေနေရာဒီနေရာတွေမှာဆိုရင် area တွေကကျုံကျုံသွားတယ်။ inland ကရဲ့ရေပြင် area ဖြည်းဖြည်းကျုံလာတာကြောင့်မလို့ဒီဟာကိုထိန်းသိမ်းထားမယ်။အဲ့ရငါးမျိုးစိတ်တို့နှစ်မျိုးစိတ်တို့ကရေရေရှိမှပြမယ်ဆိုပြီးတော့လုပ်တဲ့ဟာဖြစ်တယ်။သို့တော်လည်းလောလောဆယ်မှာဂေဟာစနစ်ကသူ့ဟာနဲ့သူပြန်ဟန်ချက်မညီဘူးဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ဓာတ်မြေဩဇာပြဿနာတွေမကသေးဘူး။ရေပမာဏနည်းလာတော့နောက်ပြီးတော့ပတ်ပတ်လေရလေတစ်တုံးတွေပြုံးတိတဲ့ပြဿနာပေါ့နော်။မိုးရွာတဲ့ပုံစံကိုသွားပြီးတော့ထိခိုက်တယ်။မိုးရေရလေပမာဏလည်းပြောင်းလဲသွားမယ်။အဲ့ပြဿနာလည်းရှိတယ်။နောက်တစ်ချက်ကအမိုက်ပြဿနာနောက်အင်းလေးကန်ထဲမှာခီးတွေလာတဲ့ခါမှာမော်တော်ဘုတ်တွေနဲ့သွားတဲ့ခါမှာဆက်စီယူတဲ့ပြဿနာဒီဆက်စီတွေကလည်းတဘာဝပတ်ဝန်းကျင်တလုံးဝမတင့်တော့ဘူးရေတဘာဝတွေအများကြီးဒုက္ခဖြစ်တယ်။အခြားနိုင်ငံတွေကကုတော်ညာလေဒါကသူများကိုမှီခိုနေတာဖြစ်တယ်။အင်းလေးကန်ရရှိတဲ့ဝင်ငွေရဲ့အချိုးပမာဏတစ်ခုကိုတော်တော်လောက်လောက်လောက်လောက်ကိုပြန်ပြီးတော့အင်းလေးကန်ကြီးထိန်းသိမ်းကာကွယ်ဖို့လုံးမသာအင်းလေးကန်ဆက်ပြီးတော့တည်ရှိနိုင်တယ်။အင်းလေးကန်ရဲ့ဂီဟာစနစ်အားလုံးဆက်လက်ပြီးတော့တည်ရှိနိုင်ဖို့ဟာ UNESCO program တစ်ခုနဲ့မရပါဘူး။ပညာပေးလေးနည်းနည်းလေးပမာဏနဲ့မရပါဘူး။အလုံးအင်းနဲ့လုံးမရမယ့်ပြဿနာရှိတာ။
တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အီးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
တော်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်တာနေညာဘက်မှာအတင်းနားဆင်နိုင်ပြီးအခုလိုစနေနေ့မနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ဖူအမေရိကန်တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်စင်ကန်တာတွေကို burmese.voanews.com မှာအတန်ဖိုင်နဲ့တကွပြန်လည်နားဆင်ဖတ်ရှုနိုင်သလို Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ဖတ်ရှုနိုင်ကြပါလိမ့်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တော်တာရှင်များခင်ဗျာ The Millennium Challenge Corporation MCC ရဲ့အမှုဆောင်လူကြီးများဘုတ်ဖွဲ့ဟာသူတို့ရဲ့၃လတစ်ချိန်ကျင်းပမယ့်အစည်းအဝေးကို2015ခုနှစ်ဒီဇင်ဘာလ16ရက်နေ့မှာကျင်းပခဲ့ပြီးနိုင်ငံ၃နိုင်ငံကိုကူညီဖို့အတွက်သဘောတူညီမှုရတဲ့တိုင်းပြည်တွေအဖြစ်သတ်မှတ်ခဲ့ကြတာနိုင်ငံ၂နိုင်ငံကိုတော့စံနှုန်းသတ်မှတ်မှုအစီအစဉ်အတွက်အလားအလာကောင်းတဲ့နိုင်ငံတွေအဖြစ်အတည်ပြုခဲ့ကြပါတယ်။ MCC ဟာအမေရိကန်အစိုးရရဲ့လွတ်လပ်တဲ့အေဂျင်စီတစ်ခုဖြစ်ပြီးစီးပွားရေးဖွံ့ဖြိုးလာမှုကတဆင့်ကမ္ဘာဆင်းရဲမှုလျှော့ချရေးအတွက်ကြိုးပမ်းနေတဲ့အဖွဲ့ဖြစ်ပါတယ်။နိုင်ငံ၅နိုင်ငံတွေက၃နိုင်ငံဟာ MCC ရဲ့မိတ်ဖက်နိုင်ငံအသစ်တွေဖြစ်ကြပြီး MCC ရဲ့အမှတ်ပေးစရာမှာသူတို့ရဲ့စွမ်းဆောင်ရည်တိုးတက်ရေးအတွက်အပြင်းထန်ကြိုးပမ်းအားထုတ်ခဲ့ကြတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဒီအမှတ်ပေးစရာကဘာတွေနဲ့တိုက်တာလဲဆိုရင်တရားမျှတတဲ့အုပ်ချုပ်ရေးစီးပွားရေးလွတ်လပ်ခွင့်နဲ့သူ့နိုင်ငံသားတွေအတွက်ယင်းနှိမ့်နှံမှုစတာတွေဘလောက်တန်တိတ်တန်ခိုင်ခိုင်မာမာနဲ့လှုပ်ဆောင်နေကြသလဲဆိုတဲ့အချက်တွေဖြစ်ကြပါတယ်။ပုပ်ဖွဲ့ကြီးကကူတီဘွာကိုဆိုဖိုနဲ့ဆီနီကောနိုင်ငံတွေကိုကူညီဖို့အတွက်သဘောတူညီမှုရတဲ့တိုင်းပြည်တွေအဖြစ်တင့်လျော်တဲ့နိုင်ငံတွေအဖြစ်သတ်မှတ်လိုက်တာပါ2014ခုနှစ်ဒီဇင်ဘာလအတွင်းမှာအရေးချင်းသတ်မှတ်မှုအစီအစဉ်မှာလက်တကန်းအလိုအနေထားရှိနေပြီလို့သတ်မှတ်ခံရတဲ့ကူတီဘွာနိုင်ငံဟာအခုတော့နိုင်ငံရေးတည်ငြိမ်မှုရရှိလာတာရဲ့ အမှတ်ပေးစရာမှာပုံမှန်ကောင်းမွန်လာတာရောကြည်လက်ခိုင်ပါတဲ့အစဉ်တန်းရှိတဲ့နိုင်ငံအဖြစ်ပြောင်းလဲသတ်မှတ်ခဲ့ပါတယ်။ကိုဆိုဘကတော့ဒီမိုကရေစီအခွင့်အရေးပုံမှန်တိုးတက်ကောင်းမွန်လာအောင်ဆွမ်းဆောင်နိုင်ခဲ့မှုကြောင့် MCC ရဲ့အမှတ်ပေးစရာမှာပထမအဦးဆုံးအောင်မြင်မှုရခဲ့ပြီး MCC ရဲ့မိဘနိုင်ငံတစ်တဲ့နိုင်ငံဖြစ်လာခဲ့တာပါ။စီနီကောနိုင်ငံကတော့ MCC ရဲ့အကူအညီရဖို့အတွက်သဘောတူညီမှုရတဲ့တမ်းပြည်ဖြစ်စက်တင်ဘာလတည်းကသတ်မှတ်ခံခဲ့ရတာပါ။MCC အနေနဲ့ကုတ်တီဘွားနဲ့စီနီကောနှစ်နိုင်ငံစလုံးမှာဒေတာရင်းစီဝါရေးဖွံ့ဖြိုးမှုကိုအဟန့်တာဖြစ်နေတာတွေကိုရင်ဆိုင်နိုင်စေမဲ့ယင်းဤမြုံနှံမှုအခွင့်အလမ်းတွေရှာဖွေပေါ်ထုတ်ဖို့တိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲနီးဥပဒေပြဋ္ဌာန်းသူတွေအနေနဲ့ဒေတာရင်းအရေးကိုပါကောင်းမွန်တဲ့တည်ရောက်မှုတွေရှိစေဖို့အတိအမှန်ပြုရင်းပြည်တွင်းယင်းဤမြုံနှံမှုနဲ့ဖြည့်ဆည်းပေးရမှာဖြစ်ပါတယ်။ပုတ်ဖွဲ့ဟာတိုကိုနဲ့တီးလင်္ကာနိုင်ငံတွေကိုလည်းစံနှုန်းသတ်မှတ်မှုအစီအစဉ်အတွက်အလားအလာကောင်းတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခဲ့ပါတယ်။တိုဂိုနိုင်ငံရဲ့စီးပွားရေးအလားအလာဟာလွန်ခဲ့တဲ့နှစ်နဲ့ငယ်အတွင်းအမှတ်ပေးစရာတစ်ခုလုံးမှာအထက်ကိုပဲတောက်လျှောက်တက်လာတာကိုပြသနေပါတယ်။တိရီလင်္ကာနိုင်ငံဟာလွန်ခဲ့တဲ့နှစ်အတွင်းဒီမိုကရက်တစ်ထုံနှံစင်လာတွေတိတိတသာပြန်လည်အားကောင်းလာသလိုအုပ်ချုပ်ရေးပိုင်းမှာလည်းပုံမှန်ကောင်းမွန်လာပြီးလူ့အခွင့်အရေးကာကွယ်စောင့်ရှောက်မှုတွေလည်းပြန်လည်လှုပ်ဆောင်လာပါတယ်။ပုတ်ပွဲကနီပေါ်နိုင်ဂျာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလည်းဖွံ့ဖြိုးရေးဆက်လက်အကူအညီပေးရမယ့်နိုင်ငံတွေအဖြစ်ပြန်လည်ရွေးချယ်ခဲ့ပါတယ်။ပုတ်ပွဲဟာနှစ်စဉ်ရွေးချယ်သတ်မှတ်ရေးလုပ်ငန်းစဉ်တရိပ်တွေသာအဖြစ်ဖွံ့ဖြိုးမှုအကူအညီပေးရမယ့်နိုင်ငံတွေကိုပြန်လည်ရွေးချယ်ပါတယ်။ပုတ်ပွဲကတန်ဇင်းနီးယားနဲ့လက်ဆိုတိုနှစ်နိုင်ငံကိုလည်းထိုက်တင်လျော်ကန်ကောင်းမှုနဲ့အုပ်ချုပ်မှုအကောင့်ထဲပေါ်ပေးတဲ့ကာလရောက်ချိန်အထိအကူအညီပေးရမယ့်နိုင်ငံတွေအဖြစ်ပြန်လည်ရွေးချယ်ဖို့ဆိုင်းငံ့ထားဖို့အတွက်မဲပေးဆုံးဖြတ်ခဲ့ကြပါတယ်။နောက်ဆုံးမှာပုတ်ပွဲဟာအိန္ဒိယနိုင်ငံနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုရအောင်မဟာဗျူဟာမြောက်လက်တွဲပေါ်နိုင်ငံဖြစ်လာခြင်းရှိပြီးတောင်အာရှဆင်းရဲနွမ်းပါမှုလျှော့ချဖို့အထောက်အကူပြုစီဖို့အတွက်မွန်ဂိုလီးယားနိုင်ငံကိုဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရမယ့်နိုင်ငံဖြစ်ထပ်လောင်းအတည်ပြုလိုက်ပါတယ်။အမေရိကန်ပြည်အောင်စုဟာ Millennium Challenge Corporation ရဲ့မိဖက်အသစ်အဟောင်းအနေနဲ့အတူရှေ့လာမယ့်နှစ်တွေအတွက်ဖွံ့ဖြိုးမှုစိန်ခေါ်ချက်တွေကိုဂုဏ်ယူစွာနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့စနေနေ့မနက်ဖြန်စီစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာချက်တပရင်းကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးရဲတပ်ဖွဲ့ကနေရာတချို့မှာရှာဖွေစီးနှင်းမှုတွေလုပ်ခဲ့ပြီးအကြမ်းဖက်သမားလိုတန်လျာရှိသူတို့ကိုအသေးရမိတယ်လို့အ ਨੇ ဆုံးနောက်ထပ်နှုတ်ကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျကာတာမြို့အနီးတစ်ဝိုက်အပြင်အနောက်ဂျာဗာနဲ့အလယ်ပိုင်းဆူလာဝါစီဒေသတွေမှာလည်းရှာဖွေစီးနှင်းမှုတွေလုပ်ခဲ့တာဖြစ်ပြီးချက်တပရင်းတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့ကြေညာခဲ့တဲ့ IS အဖွဲ့နဲ့ဆက်နွယ်နေသူတွေရှိနေမဲ့နေရာတွေကိုအဓိကထားပြီးရှာဖွေစီးနှင်းခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်အကောင့်ထဲဖော်နိုင်ရေးအီရန်နိုင်ငံချိုင်းဝန်ကြီးဂျန်ဖစ်ဇရစ်ဥရောပသမ္မတအဆင့်မြင့်ကိုဇလဲဖရက်ဒရစ်ကာမော်ဂန်နီရိုနဲ့တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့စနေနေ့မှာအော်စတြေးလျနိုင်ငံဗီယန်နာမြို့ကိုတွားရောက်မှာဖြစ်ပါတယ်။ဆိုမာလီးယားနိုင်ငံအနောက်တောင်ဘက်ကင်ညာနယ်စပ်နားမှာရှိတဲ့အာဖရိကသမဂ္ဂရဲ့စစ်အခြေစိုက်စခန်းကိုအယ်ရှက်ဘပ်စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အာဖရိကသမဂ္ဂလုပ်ငန်းတွေအတွက်တာဝန်ထမ်းဆောင်နေတဲ့ကင်ညာစစ်သားဒါဇင်နဲ့ချီးပြီးတေဆုံးခဲ့ရပါတယ်။ဂျီရိုဒေတာမှာရှိတဲ့ LB မျိုးကလေးမှာတောက်ကြနေမနဲ့အစောပိုင်းအသေးကံမုံဖောက်ခွဲမှုနဲ့စတင်ခဲ့တဲ့ဝင်ရောက်တိုက်ခိုက်မှုဟာနောက်ပိုင်းမှာတော့အခြေစိုက်စခန်းကကင်ညာတပ်သားတွေနဲ့ပစ်ခတ်မှုတွေဆက်လက်ပြီးဖြစ်ပွားခဲ့တာပါ။ကမ္ဘာတဝန်းကမွတ်စလင်တွေရဲ့နှစ်ပတ်လည်စုဝေးပွဲကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီသတင်းပတ်တဲ့ဒုတိယအကြိမ်မြောက်ကျင်းပပါတယ်။ကမ္ဘာတဝန်းကတာဘလီဂီဂျမတ်အစ္စလမ်နှုတ်ရှားမှုအဖွဲ့ဝင်ပေါင်းတသန်းလောက်လာရောက်ပြီးစုဝေးခဲ့ကြတာဖြစ်ပါတယ်
။ဒီကနေ့မနက်နောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့မာတင်ကာစီယပ်စ်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 19 41တို့ကနေအတန်လွှင့်ပေးသွားမှာပါရှင်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်မျိုးပါ
This program has come to you from the Voice of America, Washington.